Welcome to the Voice of America in Burmese.
မနေ့ခင်ပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်အမေရိကန်တန်ရက်2019ခုနှစ်ဒီဇင်ဘာလ4ရက်ပုတ်ထုနေ့မနေ့ခင်စီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းကိုမီတာ32.40.48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချက်မြေ့ကြပါစီရှင်ကျမသင်ကြီးခိုက်ပါ
မင်္ဂလာပါရှင်ကျမခင်ဆက်ပါဒီမနေ့ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးပါပါအနှစ်80မြောက်NATO စစ်မဟာမိတ်ခေါင်းဆောင်တွေရဲ့အစည်းအဝေးမှာ American သမ္မတနဲ့ပြင်သစ်သမ္မတတို့ကြားအခြေအတင်အငင်းပွားစရာတွေဖြစ်ခဲ့ပါတယ်။တိုင်းနဲ့ချီတဲ့ Rohingya တွေတစ်ဖက်နိုင်ငံကိုထွက်ပြေးခိုလုံကြတာနဲ့ပတ်သက်ပြီးမြန်မာအပေါ်မှာတရားစွဲဆိုခံနေရချိန်မှာနိုင်ငံတကာကဝိုင်းပြီးမြန်မာလူလူနစ်နာအောင်မလုပ်ကြဖို့အတွက်ကက်သလစ်ယဟန်အမတ်ဖြစ်တဲ့ Charles Bow ကပန်ကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိနေထိုင်
။ကောင်းပါပြီရှင်။သတင်းတွေအပြီးနားဆင်ကြရမယ့်သတင်းဆောင်မတွေတင်မှာတော့
It's a very big surprise that he has agreed to work for
ICJ ကမြန်မာအမှုအတွက်ရှင်းလင်းလုပ်မယ်လို့သတင်းပြင်းနေတဲ့ဥပဒေပညာရှင်ပါမောက်ခဝီလျံရှက်ဘက်ဆိုတာဘာလို့လဲဆိုရက်နဲ့သူထိုင်းဘက်အလုတ်သွားလုပ်တဲ့တရားဝင်လုပ်သားတွေပြင်းပြင်းထန်ခံရတဲ့အကြောင်းအမေရိကန်ပြည်ထောင်စုအတွင်းမှာတော့ကလေးဘဝလက်ထပ်မှုတွေများနေတဲ့အခြေအနေစတာတွေအပြင်ကမ္ဘာသတင်းတွေတဲကမြန်မာအကြောင်းကောက်ထုတ်ချက်သူယုံကြည်ရာအစီအစဉ်ဖြင့်လူကုန်ကူးမှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးဆွေးနွေးထားတဲ့အင်္ဂါညာချမ်းတိုက်ရိုက်လေလံအစီအစဉ်ကိုလည်းနားဆင်ကြရပါမယ်ရှင်။အခုရေဆုံးတော့ထိတ်တန့်ရောက်တဲ့တွင်ကိုဒေါခင်မြို့သက်နဲ့ကိုရဲမင်းထွန်းတို့ကကြီးညာပေးကြပါအောင်ရှင
်။လန်ဒန်မှာကျင်းပနေတဲ့ NATO စစ်မဟာမိတ်အဖွဲ့ခေါင်းဆောင်တွေရဲ့အနှစ်80မြောက်နှစ်ပတ်လည်အစည်းအဝေးကိုတက်ရောက်နေတဲ့ American သမ္မတ Donald Trump ဟာပြင်းထန်သမ္မတ Emmanuel Macron နဲ့သဘောထားမတိုက်ဆိုင်မဲ့အငင်းပွားခဲ့ပါတယ်။မိနစ်40ကြာသတင်းတောက်တွင်နဲ့တွေ့ဆုံမင်းများချိန်မှာ American နဲ့ပြင်းထန်ခေါင်းဆောင်နှစ်ဦးကြားအခြေအတင်ဖြစ်ခဲ့ကြတာပါ။ NATO အဖွဲ့အတွင်းကုန်ကျစရိတ်ဆိုင်ရာကိစ္စအကြမ်းဖက်ဝါဒဆွဲဆိုင်ရာအပြင် Syria ကိုတူရကီကျူးကျော်ဝင်ရောက်မှုနဲ့ American တပ်တွေဆုတ်ခွာမှုအဆုံးပြဿနာရဲ့အတော်များများမှာသဘောထားမတိုက်ဆိုင်ပဲဖြစ်နေကြတာပါ။ပြင်းထန်သမ္မတမေခရွန်ကနေတိုးကိုဝေဖန်တာနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတကပြင်းထန်သမ္မတကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့တာပါ။ဒီလိုဝေဖန်မှုတွေလောက်ခဲ့ကြပေမဲ့နိုင်ငံခြားမပြေလည်မှုတွေဟာညှိနှိုင်းလို့ရမှာဖြစ်ကြောင်းနှစ်ဖက်စလုံးကအပြုတ်သဘောဆောင်ပြောကြားခဲ့ကြပါတယ်။ဒီအငင်းပွားမှုကအသေးအဖွဲသာဖြစ်ကြောင်းသမ္မတထရမ့်ကပြောကြားခဲ့တယ်လို့သမ္မတမေခရွန်ကလည်းဒီပြဿနာကိုညှိနှိုင်းနိုင်မှာဖြစ်ကြောင်းပြောခဲ့ပါတယ်။လန်ဒန်ကိုရောက်နေတဲ့သမ္မတထရမ့်ဟာသမ္မတကတော်မယ်လာနီယာထရမ့်နဲ့အတူဗြိတိန်ပြည်မကြီးအဲလစ်ဘက်ရဲ့ဖိတ်ကြားခြင်းနဲ့အင်္ဂါနေ့ညနေပိုင်းကဘတ်ကင်ဟမ်နန်းတော်မှာကျင်းပတဲ့ဧကံပွဲကိုတက်ရောက်ခဲ့ပါတယ်။ဒါဟာဗြိတိန်ဘုရင်မကြီးနဲ့တက်တဲ့အချိန်မျိုးတွေ့ဆုံတာဖြစ်ပြီးနန်းတော်ကိုမသွားခင်မှာတော့အင်ရှိမင်းသား Charles နဲ့ချင်းရတော်တို့ကိုတွေ့ဆုံခဲ့ပါတယ်။အမေရိကန်သမ္မတထရမ့်ကိုလန်ဒန်မှာဆန္ဒပြမှုတွေရှိခဲ့ပြီးဒီထဲမှာဗြိတိန်နဲ့အမေရိကန်တို့ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီမှုနဲ့ပတ်သက်ပြီးဗြိတိန်ရဲ့ချမ်းမရေးဝန်ဆောင်မှုဆိုင်ရာမှာနစ်နာမှုတွေရှိလာနိုင်တာကိုစိုးရိမ်တဲ့ဆေးဝန်တန်းတွေရဲ့ Stop Trump Coalition အဖွဲ့ဦးဆောင်တဲ့ဆန္ဒပြသူတွေလည်းပါဝင်ပါတယ်
သမ္မတဒေါ်နယ်ထရမ့်ပေါ်တရားစွဲဆိုအရေးယူနိုင်ရေးကြားနာစွပ်စမ်းမှုတွေပြုလုပ်ပြီးတဲ့နောက်မှာအမေရိကန်အောက်လွတ်တော်ထောက်လှမ်းရေးကော်မတီကအစည်းအဝေးတစ်ဆောင်ကိုအင်္ဂါနေ့ကထုတ်ပြန်လိုက်ပြီးဖြစ်ပါတယ်အဲ့ဒီအစီအစဉ်ခန်းစားရဲ့အနည်းချုပ်တမျက်နာစာစာပိုက်မှာသမ္မတထရမ့်ကိုတရားစွဲဆိုနိုင်ရေးအဓိကအကြောင်းချက်တွေကိုဖော်ပြထားပါတယ်။အစီအစဉ်ခန်းစားအနည်းချုပ်မှာသမ္မတထရမ့်ဟာသူပြန်လည်ရွေးချယ်ခံရရေးကိုအထောက်အကူပြုစေမဲ့နိုင်ငံရေးလှုပ်ဆော်မှုကိုအခြေခံတဲ့စုံစမ်းစစ်ဆေးနှစ်ရက်ကိုလှုပ်ဆောင်စေချင်တာကြောင့်အမေရိကန်နိုင်ငံရဲ့ယူကရိန်းနိုင်ငံဆိုင်ရာနိုင်ငံခြားရေးမူဝါဒကိုအပြတ်အမောင်းလုပ်တဲ့အစီအစဉ်နဲ့မြို့သားလူမျိုးရေးကိုအားနည်းချိနေအောင်လှုပ်ဆောင်ခဲ့တယ်ဆိုပြီးဖော်ပြပါရှိခဲ့ပါတယ်။သမ္မတထရမ့်မှာ2010ခုနှစ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကပြိုင်ပွဲဖြစ်လာနိုင်သူဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်ကိုအောက်ဒီလိုက်ဆောင်မှုနဲ့စုံစမ်းစစ်ဆေးမဲ့အကြောင်းလူသိချင်းကြားကြေညာပေးဖို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီကိုတောင်းဆိုခဲ့တယ်လို့အစည်းအဝေးမှာဖော်ပြထားပါတယ်။ဒါပြင်2016ခုနှစ်ရွေးကောက်ပွဲကိုရုရှားကဝင်ရောက်ဆွတ်ဖက်တာမဟုတ်ဘဲယူကရိန်းကဆွတ်ဖက်တာဆိုတဲ့ပုံပြောင်းဇယ်လင်ကိုယူကရိန်းကစုံစမ်းစစ်ဆေးဖို့ကိစ္စလဲတောင်းဆိုခဲ့တယ်လို့ဖော်ပြထားပါတယ်။အပြည့်အယူပြည့်အဲ့ဒီလိုစုံစမ်းစစ်ဆေးမှုတွေလုပ်ပေးမယ်ဆိုရင်သမ္မတထရမ့်ကယူကရိန်းသမ္မတဇယ်လင်စကီကိုအဖြူတော်က Oval Office မှာလက်ခံတွေ့ဆုံမှာဖြစ်တယ်လို့ယူကရိန်းနိုင်ငံကအသေးအတန်လိုအပ်နေတဲ့စီးရေးအကူအညီအမေရိကန်ဒေါ်လာတန်လျာကိုလည်းပေးရမှာဖြစ်ကြောင်းထရမ့်ကကတိပြုခဲ့တယ်လို့လည်းပါရှိပါရတယ်။သမ္မတထရမ့်ဟာအခုအစည်းအဝေးကိုသူ့အဆို ရအရာရှိတော်တော်များများနဲ့နားလည်မှုနဲ့အတီးပြည့်တဲ့လှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းအစီအစဉ်ကစားနှစ်ချုံမှဖော်ပြပါရှိပါရခင်ဗျာ
New American တာမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဆိုင်းတိုမီတာ32 kHz 9335ဆိုင်းတိုမီတာ40 kHz 9483ညဆိုင်းတိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာဆိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် American နဲ့တရုတ်တို့ကြားနှစ်နဲ့ချီပြီးဖြစ်ပေါ်နေတဲ့ကုန်သွယ်ရေးနဲ့အခွန်အခဆိုင်ရာအငင်းပွားမှုတွေအတွက်ညှိနှိုင်းမရဘဲဖြစ်နေချိန်မှာသမ္မတ Donald Trump ကတရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်အသစ်ရဖို့အတွက်အချိန်အကန့်အသတ်မထားကြောင်း2020 American သမ္မတရွေးကောက်ပွဲပြီးချိန်လောက်အထိဆောင်ဆိုင်မှာဖြစ်တဲ့အကြောင်းအင်ကာနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့တရုတ်ဘက်ကဒီလိုကုန်သွယ်သဘောတူညီချက်အတွက်အခုချိန်မှာလှုပ်ချင်နေဆိုရင်တော့မှန်ကန်တဲ့သဘောတူညီချက်ဟုတ်မဟုတ်ကြည့်ရမှာဖြစ်ကြောင်းလဲနေတိုးမဟာမိတ်ခေါင်းဆောင်များညီလာခံကိုတက်ရောက်ဖို့လန်ဒန်ကိုရောက်နေတဲ့သမ္မတထရမ့်ကပြောပါတယ်။သမ္မတထရမ့်ရဲ့အခုလိုပြောကြားချက်ပြီးမှပဲ American နဲ့ Europe Stock Share ဈေးတွေထိုးကျသွားတာပါ။တရုတ်ရွာငွေကြေးကတော့အနေဆုံးအနေထားမှာသတင်း၅ပတ်ကြာရှိနေခဲ့တာဖြစ်ပါတယ်။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးအမေရိကန်နဲ့ဒုတိယအင်အားအကြီးဆုံးတရုတ်တို့ကြားကုန်သွယ်စစ်ပွဲဟာမချေအေးနိုင်သေးပါဘူး။ဘရာဇီးနဲ့အာဂျင်တီးနားနိုင်ငံတွေကသူတို့ရဲ့ငွေကြေးတန်ဖိုးကိုအဆမတန်လျှော့ချလိုက်တာနဲ့ပတ်သက်ပြီးဒီနှစ်နိုင်ငံအတွက်ကုန်သွယ်ခွန်တွေတိုးမြင့်မယ်လို့သမ္မတထရမ့်ကတနင်္လာနေ့မှာပြောကြားခဲ့တာဖြစ်ပြီးအင်ကာနေ့မှာတော့အခုလိုတရုတ်နဲ့ကုန်သွယ်ရေးဆိုင်ရာသူ့သဘောထားကိုပြောကြားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံမှာစီးပွားရေးထိထွားမှုနှုန်းဟာ28နှစ်အတွင်းမှာအနည်းပါးဆုံးဖြစ်နေကြောင်းတရုတ်ကအောက်တိုဘာလထဲမှာပဲအစိုးရခံစားထုတ်ပြန်ခဲ့ပါတယ်။အမေရိကန်နည်းပညာကုမ္ပဏီတွေကိုအထည်နာစေတဲ့ Digital ဝန်ဆောင်မှုဆိုင်ရာပြဿနာအတွက်ပြင်သစ်နဲ့အငင်းပွားခဲ့တဲ့အပြင်ပြင်သစ်လုပ်လက်ကင်အိတ်တွေနဲ့ရှမ်ပိန်းအရက်ပါဝင်ပြင်သစ်သွင်းကုန်တွေကိုအခွန်တရာရာခိုင်နှုန်းတိုးကောက်မယ်လို့လည်းအမေရိကန်သမ္မတ Donald Trump ကခြိမ်းခြောက်ခဲ့တာဖြစ်ပါတယ်။
အီရန်နိုင်ငံမှာအစိုးရစံတီရဲ့ဆန္ဒပြနေသူတွေကိုအီရန်လုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်တိုက်ခိုက်မှုကြောင့်အသက်သေဆုံးမှုတွေရှိခဲ့ကြောင်း Amnesty International AI အဖွဲ့ကတင်လာနေကြကြေညာချက်တရထုတ်ပြန်ခဲ့ပါတယ်။လန်ဒန်မြို့အခြေဆိုင် Amnesty International အဖွဲ့ရဲ့ကြေညာချက်မှာပြီးခဲ့တဲ့နိုဝင်ဘာလ15ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲတွေပေါ်အစိုးရတပ်ဖွဲ့တွေရဲ့နှိမ်နင်းတိုက်ခိုက်မှုကြောင့်တပတ်အတွင်းဆန္ဒပြသူအနည်းဆုံး208ဦးအသက်သေဆုံးခဲ့ရတယ်ဆိုတဲ့ယုံကြည်လောက်တဲ့သတင်းတွေလက်ခံရရှိခဲ့ကြောင်းဖော်ပြပါရှိပါတယ်။တည်ဆုံသူရေတော့ဟာပြီးခဲ့တဲ့တောက်ကြတွေက AI အဖွဲ့ကဖော်ပြခဲ့တဲ့စီရင်ထက်59ဦးပုံများလာခဲ့ပါတယ်။အခုလိုများပြားလာတဲ့တည်ဆုံသူရေတွေကအီရန်လုံခြုံရေးတပ်ဖွဲ့တွေရဲ့ရွှန်ရှားပွဲစင်ကဲတပ်ဖြတ်မှုတွေကိုလှုပ်ဆောင်နေတာကိုနောက်ထပ်သက်သေပြနေတာလို့လည်း Amnesty အဖွဲ့ဒေသဆိုင်ရာသတင်းနာဒါရိုက်တာဖိလစ်လူတာကပြောပါတယ်။တချိန်တည်းပါပဲဗြိတိန်နိုင်ငံလန်ဒန်မြို့မှာမြောက်အတ္တလတိတ်စာချုပ်အဖွဲ့နေတိုးထိပ်သီးအစည်းအဝေးတက်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်နိုင်ငံကဆန္ဒပြသူတွေဘက်ကသူရက်တီထောက်ခံကြောင်းနဲ့အီရန်အစိုးရကအခုလိုဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲနေတာတွေပေါ့ကမ္ဘာနိုင်ငံတွေတွင်လည်းမျက်ခြေမပြတ်စောင့်ကြည့်ဖို့လည်းတိုက်တွန်းခဲ့ပါတယ်။သမ္မတထရမ့်ကကျွန်တော်တို့အခုဒီအကြောင်းပြောဆိုနေချိန်မှာပဲအီရန်အစိုးရဟာဆန္ဒပြသူထောင်ပေါင်းများစွာကိုတပ်ဖြတ်နေတယ်လို့ပြောကြားခဲ့ပါတယ်။သမ္မတထရမ့်ဆိုရကနျူကလ িয়ার ကိစ္စနဲ့ပတ်သက်ပြီးအီရန်နိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေပြန်လည်ပြုလုပ်ခဲ့ပြီးနောက်မှာအီရန်နိုင်ငံအတွင်းကစီးပွားရေးခက်ခဲတွေပေါ်မကြေမနပ်မှုတွေကြောင့်အခုလိုလူထုဆန္ဒပြပွဲတွေဖြစ်ပေါ်နေတာလို့ယူဆရကြောင်းလည်း AP သတင်းတရမှာဖော်ပြထားပါတယ်ခင်ဗျာ
2018ခုနှစ်မှာရခိုင်ပြည်နယ်ကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုတိုက်နေချီတဲ့ရိုဟင်ဂျာမွတ်စလင်တွေထွက်ပြေးရတာနဲ့ပတ်သက်ပြီးလူမျိုးတုံးတပ်ဖြတ်မှု genocide ဆွဲခြင်းနဲ့မြန်မာနိုင်ငံရင်ဆိုင်နေရချိန်မှာနိုင်ငံတကာကမြန်မာလူထုနစ်နာအောင်မလုပ်ကြဖို့အတွက်ကက်သလစ်ဘုန်းတော်ကြီးကာဒီနယ်ချာ့စ်ဘုကပန်ကြားလိုက်ပါတယ်။အပြစ်ကျူးလွန်သူကိုအပြစ်ပေးနိုင်ဖို့အတွက်စ조사နေချိန်မှာမြန်မာလူထုတရက်လုံးအပေါ်မှာတိုင်းချုံပြီးအပြစ်မတင်ချဖို့နဲ့ဒီမိုကရေစီရေးချိုးဖောက်မှုအတွက်ခြိမ်းလှမ်းနေတဲ့မြန်မာကိုကဘာမဝင်ဆက်အောင်ဝိုင်းဝန်းကူညီကြဖို့ဒီဇင်ဘာလဆန်းမှာပဲကြေညာချက်ထုတ်ပြန်ပြီးပြောကြားခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာပြည်ထောင်ကိုမဖြေရှင်းနိုင်သေးတယ်လို့ရခိုင်နဲ့ရှမ်းပြည်နယ်တွေမှာတိုင်းဒေသလက်နက်ကင်တွေနဲ့တိုက်ပွဲတွေဖြစ်နေစေမြန်မာနိုင်ငံရဲ့ပထမဦးဆုံးကက်သလစ်ယဟန်မတ်ဖြစ်တဲ့ချားစ်ဘိုဟာအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးအတွက်ဒီဇိုင်းမတ်မတ်ချိုးပန်းနေသူဖြစ်ပါတယ်။ငြိမ်းချမ်းရေးရဖို့တရားမျှတမှုရှိရမှာဖြစ်တယ်လို့အမှန်တရားကိုအတိမတ်ပြုမှ အမျိုးသားပြန်လည်တင့်မြတ်မှုရှိမှာဖြစ်ကြောင်းနဲ့အခုချိန်ဟာအမှန်တရားကိုရောတရားမျှတရေးငြိမ်းချမ်းရေးနဲ့ပြန်လည်တင့်မြတ်ရေးတွေအတွက်စူးစမ်းကြဖို့အချိန်တန်ပြီဖြစ်ကြောင်းကာဒီနယ်ချားလ်စ်ဘူကပြောပါတယ်။ဆယ်စုနှစ်ပေါင်းများစွာစစ်အုပ်ချုပ်မှုအောက်မှာနေခဲ့ရတဲ့မြန်မာနိုင်ငံဟာအခုချိန်မှာဒီမိုကရေစီအကူပြောင်းကာလဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့အထူးကိမခံနိုင်တဲ့ဒီအခြေအနေကိုကမ္ဘာကနားလည်မှုနဲ့အကူအညီတွေပေးကြဖို့ကပန်ကြားခဲ့တာပါ။ရွန်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကထွက်ပြေးကြတဲ့ရွန်ဂျာတွေကိုစစ်စစ်ပြီးပြန်လည်လက်ခံမှာဖြစ်ကြောင်းကြေညာထားပါတယ်။မြန်မာအပေါ်မှာဂမ်ဘီယာကနိုဝင်ဘာလထဲမှာ ICJ နိုင်ငံတကာခုံရုံးမှာလူမျိုးရုံးတပ်ဖြတ်မှုနဲ့ဆွဲချက်တင်ခဲ့တယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ FFM ကလည်းဗိုလ်ချုပ်မှုကြီးမဲအောင်နိုင်နဲ့တခြားစစ်တပ်အကြီးအကဲ၅ဦးကိုလူမျိုးရုံးတပ်ဖြတ်မှုနဲ့လူမဆန်တဲ့ရာဇဝတ်မှုတွေကျူးလွန်ကြောင်းဆက်ဆွဲထားတာလည်းဖြစ်ပါတယ်။
တရုတ်နိုင်ငံဆက်သွယ်ရေးနည်းပညာကုမ္ပဏီ Huawei ကိုတည်ထောင်သူ Ransom Fair က Huawei ကုမ္ပဏီရဲ့အမေရိကန်နိုင်ငံအတွင်းကသုတေသနဌာနကိုကနေဒါနိုင်ငံကိုပြောင်းရွှေ့တော့မယ်လို့ကြေညာခဲ့ပါတယ်။ဒီလိုပြောင်းရွှေ့တာဟာ Huawei အပေါ်အမေရိကန်တို့ကတခတ်ပိတ်ဆို့မှုတွေလုပ်ထားတာကြတယ်မတော်လဲသူကပြောပါတယ်။အမေရိကန်ကတခတ်ပိတ်ဆို့မှုထားလို့သူ့ရဲ့ဝန်ထမ်းတွေနဲ့တယ်လီဖုန်းခေါ်ဆိုမှုနဲ့ email ပို့ပို့မှုတွေလို့ထိတွေ့ဆက်ဆံမှုတွေလုပ်နိုင်မှာမဟုတ်တာကြောင့် Huawei အနေနဲ့အခုလိုပြောင်းရွှေ့ဖို့မဖြစ်မနေလို့ပါကြောင်းကနေဒါနိုင်ငံတိုရွန်တိုမြို့က Global Mail သတင်းစာကိုသူကပြောပါတယ်။ Huawei Technologies Ltd Company ဟာကမ္ဘာမှာနံပါတ်1အကြီးဆုံး smartphone ထုတ်လုပ်တဲ့ company ဖြစ်လို့ phone line company တွေအတွက်ဆက်သွယ်ရေးကိုယ်ရည်ပစ္စည်းကိရိယာတွေကိုထုတ်လုပ်ပေးတဲ့အကြီးဆုံး company လည်းဖြစ်ပါတယ်။ American ဆိုရရရှိတွေက Huawei ဟာအမျိုးသားလူကြုံရေးကိုချိန်ချောက်အန္တရာယ်ပြုနေတယ်လို့ပြောကြားခဲ့ပြီးပြီးခဲ့တဲ့မေလကစလို့ American နည်းပညာနဲ့အစိတ်အပိုင်းပစ္စည်းတွေကို Huawei ကိုရောင်းချခွင့်ကိုပိတ်ပင်ဖို့ကြေညာခဲ့ပါတယ်။အခုလောလောဆယ်တော့သမ္မတ Trump ရဲ့အဆိုအရကအဲ့ဒီပစ္စည်းတွေရောင်းချခွင့်ကိုရက်60ခွင့်ပြုထားပါတယ်။ Huawei တည်ထောင်သူ Ren ကသုတေသနဌာနရွှေ့ပြောင်းမဲ့ကိစ္စအသေးစိတ်ကိုမပြောကြပေမဲ့ Huawei အနေနဲ့ Silicon Valley မှာရှိတဲ့သုတေသနဌာနကအလုပ်ကိုင်600ကိုဖျက်တောက်လျှော့ချမှာဖြစ်ကြောင်းစွန်းလအတွင်းကဒီပြုပြောကြားထားခဲ့ပါတယ်ခင်ဗျာ
။ဆူဒန်နိုင်ငံခါတွန်းမြို့တော်မှာအင်ကာနီကကြောက်ပြဆိုင်ုံတစ်ခုမှာကြီးမားတဲ့ပောက်ကွဲမှုကြီးတစ်ခုဖြစ်ပွားခဲ့ပြီးလူပေါင်း23ဦးရဲ့မနေ့တေဆုံးခဲ့ရတယ်လို့ဆူဒန်အစိုးရကပြောပါတယ်။ပောက်ကွဲမှုပြင်မိဘလောင်ချွန်းခဲ့တဲ့အတွက်လူပေါင်း130ကျော်အပြင်းထန်ဒဏ်ရာတွေရခဲ့ကြောင်းနဲ့မိလောင်ထန်ရသူတွေကိုဒေသဆေးရုံတွေကိုပို့ပေးခဲ့ရတယ်လို့ဆူဒန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်တေဆုံးသူအရေအတွက်ဟာတိုးလာနိုင်ကြောင်းလည်းပြောပါတယ်။ဒဏ်ငွေလောင်ကမ်းရုတ်တဲ့မီးဆွဲလောင်ပြီးပောက်ကွဲမှုဖြစ်ခဲ့တာဖြစ်ပြီးဆေးရုံတစ်ခုလုံးပျက်စီးခဲ့တာပါ။အခုလိုမီးလောင်မှုနဲ့ပောက်ကွဲမှုဖြစ်ပွားခဲ့ရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးဖို့အတွက်ဆူဒန်အစိုးရကအမိန့်ထုတ်ထားပါတယ်။ရဲရရှိတဦးဖြစ်တဲ့မိုဟာမက်အယ်ဟဆန်ကတော့ဒက်စီထရက်ကားပေါ်ကကုန်ချနေတော့မှာနည်းပညာအမှားရင်းတစ်ခုဖြစ်ခဲ့တာလို့ပြောကြားခဲ့ပါတယ်
။ Saudi Arabia နိုင်ငံမှာတွားရောက်လှုပ်လှုပ်နေတဲ့ဘင်္ဂလားဒေ့ရှ်အလုပ်သမားတွေကိုအလုပ်ရှင်ကလိန်စော်ကားမှုနဲ့တိုက်စစ်ညှိနှိုင်းမှုတွေကျူးလွန်ကြောင်းသတင်းတွေထွက်ပေါ်လာပြီးမှဘင်္ဂလားဒေ့ရှ်အလုပ်ကံရှာဖွေစစ်ဆောင်ရေးကုမ္ပဏီ166ခုကိုပိတ်ပစ်ခဲ့ကြောင်းဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရပြောခွင့်ရမော်ရင်ဒက်ဆာဟင်းကအလုပ်ကံရှာဖွေကုမ္ပဏီတွေအနေနဲ့အလုပ်သမားတွေကိုအကာအကွယ်ပေးဖို့ပြက်ကွက်တာကြောင့်အခုလိုပိတ်ခဲ့ရတာလို့ပြောပါတယ်ခင်ဗျာ။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုရဲမင်းထွန်းတို့ကြီးညာပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုနှาศင်ကြရအောင်ပါရှင်။မြန်မာနိုင်ငံအနောက်ဖက်မှာရိုဟင်ဂျာတွေအပေါ်ဖိနှိပ်ညှဉ်းပန်းမှုတွေဟာနိုင်ငံတကာဥပဒေချိုးဖောက်မှုမြောက်တယ်လို့အစိုးဆုံးထောက်ပြခဲ့တဲ့နိုင်ငံတကာဥပဒေပညာရှင်ပါမောက်ခဝီလျံရှာဘက်စ်က ICJ နိုင်ငံတကာတရားရုံးမှာမြန်မာအစိုးရရဲ့ရှေ့နေအဖြစ်လိုက်ပါဆောင်ရွက်မယ်ဆိုတဲ့သတင်းအပေါ်နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားသူတွေဘက်ကအာအာသင့်စိတ်ပြက်ခဲ့ကြပါတယ်။2010ပြည်နှစ်ကပါမောက္ခရှဘက်စ်ဦးဆောင်ပြီးရေးသားပြုစုခဲ့တဲ့မြန်မာနိုင်ငံအနောက်ပိုင်းကလူသားတူအပေါ်ရာဇဝတ်ကျူးလွန်မှုအဆောက်အအုံဝိုင်းဝန်းကူညီပေးခဲ့ချက်သူတို့ကိုမေးမြန်းထားတဲ့မိုင်အချင်းနိုင်ကဆက်လက်တင်ပြပေးမှာပါ
။ဗြိတိန်နိုင်ငံလန်ဒန်မစ်ဒယ်ဆက်စ်တက္ကသိုလ်နိုင်ငံတကာပါမောက္ခဝီလျံရှေဘက်စ်ဟာလူမျိုးတုံးတက်ပြတ်မှုအပါအဝင်နိုင်ငံတကာဥပဒေနဲ့ပတ်သက်ရင်အကျွမ်းကျင်ဆုံးပုဂ္ဂိုလ်တစ်ဦးဖြစ်နိုင်ငံတကာကအသိအမှတ်ပြုလေးစားရသူပါဒါအပြင်ရိုဟင်ဂျာအရေးနဲ့ပတ်သက်ရင်2020ပြည့်နှစ်မတိုင်ခင်ကတည်းကနိုင်ငံတကာဥပဒေပညာရှင်တက်ဦးအနေနဲ့စောင့်ကြည့်လေ့လာနေခဲ့သလိုမြန်မာစစ်တပ်ရဲ့လုပ်ရက်တွေဟာလူသားတို့အပေါ်ရာဇဝတ်ကျူးလွန်မှုမြောက်တယ်ဆိုတာကိုလည်းအရင်ဆုံးထောက်ပြခဲ့သူတက်ဦးဖြစ်ပါတယ်အခုလိုရိုဟင်ဂျာအတိုင်းဝိုင်းအနေနဲ့ဘလောက်ထိဖိနှိပ်ညှဉ်းပန်းခံခဲ့ရသလဲဆိုတာကိုအထောက်အထားတွေနဲ့အသေးစိတ်သိနေသူဥပဒေပညာရှင်တအုပ်အနေနဲ့ ရိုဟင်ဂျာတွေကိုဖိနှိပ်မှုမှာတာဝန်ရှိတဲ့မြန်မာအစိုးရဘက်ကနေရှေ့နေဖြစ်လိုက်ပါဆောင်ရွက်မယ်ဆိုတဲ့သတင်းပေါ်မှာအံ့ဩမိတယ်လို့နားမလည်နိုင်အောင်လည်းဖြစ်ရတယ်လို့ဗြိတိန်အခြေစိုက်မြန်မာအရေးလှူရှားနေတဲ့ဘာမကံပိန်ယူကေရဲ့အမှုဆောင်ညွှန်ကြားမှုမာ့ခ်ဖာမနာကပြောရေးကိုပြောပါတယ်
ဒီမှုမှာမြန်မာဆွေရတဲ့သူလိုက်ပါဆောင်ရွက်မယ်လို့သဘောတူခဲ့တဲ့ပေါ်အရန်ကိုအံ့ဩမိပါတယ်။ဒါကြောင့်လဲဆိုတော့ရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုလိုရက်တွေဟာလူမျိုးတုံးတက်ဖြတ်မှုမြောက်တယ်လို့သူယူဆတဲ့ကြောင်းအရင်တော့ကလူတွေကိုသူပဲပြောခဲ့တာပါ။သူတင်ကြားခဲ့တဲ့ကြောင်းသူကြောင်းသားတွေတရင်တော့တွေနဲ့တခြားလူတွေကိုသူ့ရဲ့ထင်မြင်ယူဆချက်ကိုပြောရနေရမှာလူမျိုးတုံးတက် ူပေါ်ရာဇဝတ်ကျူးလွန်မှုဖြစ်တယ်ဆိုတဲ့အစီအကစားကိုလည်းပရော်ဖက်ဆာရှာဘက်စ်ပဲဦးစီးခဲ့တာပါ။အဲကြောင့်အခုလိုဒီမှုကိုသူကလိုက်ပါဆောင်ရွက်မဲ့ကိစ္စဟာအလွန်ကိုအံ့ဩသင့်စရာဖြစ်တယ်လို့သူရေးသားပြုစုတဲ့စာအုပ်တွေဝန်ဝန်ကူညီပြီးအချက်လက်တွေပေးခဲ့ကြတဲ့လူဝင်ကြတွေပေါ်သစ္စာဖော်ပြကြပါတယ်။
ဘာမကမ်ပိန်း UK အဖွဲ့ကိုယ်တိုင်လည်း2020ပြည့်နှစ်ကပါမော့ခဝီလျံရှာဘတ်စ်ရေးသားတဲ့စာအုပ်အတွက်အချက်လက်တွေကိုဝိုင်းဝန်းကူညီပံ့ပိုးပေးခဲ့တာဖြစ်ပါတယ်။အလားတူ2010ပြည့်နှစ်ကပါမော့ခရှာဘတ်စ်ဦးစီးရေးသားတဲ့ရိုဟင်ဂျာတွေရဲ့အခြေအနေမြန်မာနိုင်ငံအနောက်ဘက်ကလူသားတို့အပေါ်ရာဇဝတ်ကျူးလွန်မှုဆိုတဲ့စာအုပ်အတွက်ကူညီပေးခဲ့သူ Rohingya Action Ireland အဖွဲ့ကတာဝန်ရှိသူမိုဟာမက်ရာဖစ်ကလည်းသူရဲ့အမြင်ကိုအခုလို VOA ကိုပြောပါတယ
် But when he I seen when I see the book was
ကျွန်တော်သူနဲ့တွေ့တဲ့အချိန်က2010ပြည့်နှစ်ဇွန်လမှာဒီစာအုပ်မိတ်ဆက်ပွဲကိုအဲလန်နိုင်ငံကြီးဝန်ကြီးဌာနမှာပြုလုပ်တဲ့အချိန်ကဖြစ်ပါတယ်အခုသူကညီမအစိုးရရှိနေဖြစ်လိုက်ပါဆောင်ရွက်မယ်လို့ကြားလိုက်ရချိန်မှာတုံ့လောက်ခဲ့ရပါတယ်ဒဗ္ဗလင်မြို့မှာသူစာအုပ်မိတ်ဆက်ပွဲမှာတွေ့ဆုံခဲ့ချိန်ရွန်ဂျာတို့နဲ့ပတ်သက်လို့ဥပဒေကြီးရာကနေထောက်ပြခဲ့တဲ့သူရဲ့ဆုံးဖြတ်ချက်ကိုမျှော်နိုင်အောင်ဖြစ်ရပါတယ်
မိုဟာမက်ရာဖစ်ခာအသက်10နှစ်အရွယ်ကလေးကမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရပြီးရိုဟင်ဂျာဒုက္ခသည်စခန်းမှာကြီးကျင်းလာခဲ့သူဖြစ်ပါတယ်။အသက်20ကျော်မှအိုင်ယာလန်နိုင်ငံကိုဒုက္ခသည်ဖြစ်ရောက်ရှိခဲ့သူဖြစ်ပြီး2010ပြည့်နှစ်မတိုင်ခင်ဒုက္ခသည်စခန်းမှာနေခဲ့စဉ်ကလေးကပါမော့ခဝီလျံရှေးဘတ်စ်ဦးစီးတဲ့သူတေသနအဖွဲ့ကိုအချက်လက်တွေကိုဝိုင်းဝန်းကူညီပံ့ပိုးပေးခဲ့သူဖြစ်ပါတယ်။ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာပေါ်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးစာချုပ်ချိုးဖောက်မှုဆွဲချက်တင်ထားတဲ့အမှုကိုခုခံခြေပါဖို့ပါမော့ခဝီလျံရှာဘတ်စ်ကိုမြန်မာအစိုးရကဥပဒေကျိုးဆောင်ဖြစ်မြန်မာအစိုးရကငှားရမ်းလိုက်ကြောင်းပြီးခဲ့တဲ့ရက်ပိုင်းကသတင်းတွေထွက်လာခဲ့ရတဲ့ပတ်သက်လို့ရှေ့နေရှာဘတ်စ်ကို VOA ကတိုက်ရိုက်ဆက်သွယ်မေးမြန်းတဲ့အခါမှာဟုတ်မဟုတ်ညင်းဆိုခြင်းမရှိဘဲသူ့အနေနဲ့သတင်းထုတ်ပြန်ရေးအရာရှိတယောက်ကိုခန့်ထားဖို့ရှိနေပြီးလောလောဆယ်မှာဆက်သွယ်နိုင်တဲ့အချက်လက်အသေးစိတ်ကိုမပေးနိုင်သေးကြောင်းနဲ့သူတို့ဘက်ကအဆင်သင့်ဖြစ်ပြီးဆိုတာနဲ့ VOA ကိုပြန်လည်ဆက်သွယ်မှာဖြစ်တယ်လို့အီးမေးလ်ကနေတုံ့ပြန်ခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးICJ တရားရုံးမှာတွားရောက်ရင်ဆိုင်ဖို့ရှိပါရဲ့ရှင်
။မန်အင်ချင်နိုင်ပါရှင်။ရွှေပြောင်းလှုပ်သားရေးအရေးသတင်းတင်ပြပေးခြင်းပါတယ်။ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်မှုအထောက်ထားမခံလုံမှုတွေနဲ့ဖမ်းပြီးထိုင်းမြန်မာနယ်စပ်ရနောင်းကော့တောင်လမ်းကနေထိုင်းအာဏာပိုင်တွေကပြည်နှင်တန်ပေးလိုက်တဲ့ထဲမှာတရားဝင်အထောက်ထားရှိသူတွေလည်းပါနေပါတယ်။ဒီလိုလူတွေရဲ့နှိမ့်နာမှုကိုမြန်မာတာဝန်ရှိသူတွေကတာဝန်ယူဖြေရှင်းပေးစေခြင်းနဲ့လို့ရွှေပြောင်းအလုတ်သမားကြီးလှုပ်ရှားသူတို့ကပြောပါတယ်အပြည့်အစုံကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာတာတွေနဲ့ဆိုင်ရက်ဆာရမ်းမပြည့်စုံတာတွေတရားမဝင်နေဆက်ချက်ကြော်တာတွေကြောင့်ဖမ်းဆီးပြီးဒီဇင်ဘာလ3ရက်နေ့ကထိုင်းမြန်မာနယ်စပ်ကော့တောင်းမြို့ကိုပြန်လည်လွှဲပြောင်းပေးခဲ့ကြောင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ရွှေပြောင်းလို့သမားပညာပေးစင်တာကော့တောင်းမြို့တာဝန်ခံဦးမိုးဝေကပြောပါတယ
်အဲကျောင်းမြို့ကျောင်းကျွန်တော်တို့ဒီဆိုင်ရောက်ပြီးတော့လုတ်ကဲကျောင်းလာနေတယ်ကျွန်တော်ဒီမှာလို့သမားယောက်ျားလေးရ82ယောက်မိန်းကလေးရ6ယောက်စုစုပေါင်း89ယောက်ဒီကနေ့ sport အရနောင်းကြရနေတဲ့ကျွန်တော်တို့ကော့တောင်းကြီးလွှဲလိုက်တာဖြစ်ပါတယ
်ဒါပေမဲ့လည်းဆိုင်ရက်စာတန်းအထောက်ထားပြည်စုံပြီးနိုင်ငံကုလက်မှတ်ရှိတဲ့မိန်းကလေး3ယောက်လည်းပြည်နှင်တန်ပေးခံရတဲ့အထဲမှာပါဝင်လာတယ်ဆိုပြီးဦးမိုးဝေကပြောပါတယ်
။သူတို့ကချုပ်ပေါ်ကနေဟိုဟာရနောင်းနဲ့ကြားမှာရှိတဲ့ကလပ်ပူရီဆိုတဲ့နေရာမြန်မာကမ်းဆိုရင်တော့အေးချမ်းသာပေါ့လမ်းချောင်းလေးတစ်ချောင်းလေးချားလိုက်ပြအဲ့ဒါစင်မသားချင်းစီလာတယ်။ ဒီမှာတရားဝင်ဗီဇာသုံးစာရေးဆိုင်နဲ့ထူဖို့နေရာမရှိတဲ့တွေ့သူတို့ကနေ့စဉ်ပြန်ပြန်သွားတယ်ဆိုင်တဲ့ပြန်ရောက်ပြီးတော့ကျွန်တော်သူတို့လုပ်ခဲ့စားဆောင်တဲ့နေရာချုပ်ဖို့ပြန်ဖို့လမ်းမှာစားလားလေးမှာထိုက်ဆောင်နေတာကောင်းအဲ့ဒါရဲဝတ်ဆန်းသွားတာဆန်းသွားပြီးတော့တရားရုပ်ကိုတက်တယ်တရားရုပ်ကတံငွေတစ်ထောင်နဲ့ပြီးသွားပြီပေါ့နော်အဲ့ဒါပြန်လှုပ်ပြီဒါပေမဲ့ရဲတွေကမလှုပ်ဘဲနဲ့ချုပ်ခန်းထဲမှာနှည့်ထားပြီးတော့အခုပြည်တော်ပြန်နဲ့အတူတူဆက်လိုက်တာပေါ့ဗျာ
အထောက်အထားအပြည့်စုံရှိတဲ့အလုပ်သမားတချို့ကိုပြည်နှံနှံပေးခဲ့တာကြောင့်လုံအားကငွေကြေးမရလိုက်တာတွေအပါအဝင်အလုပ်လုပ်ခွင့်လက်မှတ်ဗီဇာကြေးနိုင်ငံကူးလက်မှတ်လုပ်ထားရတာတွေအလုပ်သမားတွေရဲ့ကျန်းမာရေးအာမခံလူမှုဖူလုံရေးကဲ့လုပ်ထားတာတွေရဲ့ကုန်ကြမ်းရေးတွေနင့်နာမှုတွေဖြစ်ခဲ့ရတယ်လို့လည်းဆိုပါတယ်။ဒါအပြင်6လတာပြည်ဝင်ခွင့်ပိတ်ခံလိုက်ရတာတွေကြောင့်ဒါကိုမြန်မာအစိုးရဘက်ကအလုပ်သမားတွေရဲ့နင့်နာမှုတွေကိုတေချာဆောင်ရွက်ပေးစေချင်တယ်လို့လည်းဦးမိုးဝေကပြောဆိုခဲ့ပါတယ်ရှင်။
ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှာပါရှင်။ကလေးအရွယ်လက်ထပ်ထိမြှောက်မှုဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြချင်ပါတယ်။လူအများစုအတွက်တော့သူတို့လက်ထပ်ထိမြှောက်တဲ့နေ့ကငယ်ငယ်ကစိတ်ကူးရင်ခဲ့ကြတယ်လို့ဖြစ်လာကြပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်တော်စုတဝမ်းမှာတော့ကလေးဘဝလက်ထပ်မှုပြဿနာဆက်ပြီးရှိနေတာကြောင့်တိတ်နဲ့ချီတဲ့အမျိုးသမီးငယ်တွေအတွက်လက်ထပ်ထိမြှောက်တဲ့နေ့ကထိတ်လန့်ခြောက်ခြားပွေနေ့တစ်ခုလို့ဖြစ်နေပါတယ်။ Anush Avestian ရဲ့သတင်းဆောင်မကိုဆက်ပြီးနားဆင်ကြရအောင်ပါရှင်။ American ပြည်တော်စု New York ပြည်နယ် Brooklyn က October June အတိုင်းဝိုင်းမှာကြီးပြင်းလာတဲ့ Friday Reese ကတော့မိသားစုကသူ့အပေါ်တစ္ဆာဖောက်တာလို့ပြောပါတယ်။ယောက်ျားနဲ့ကွာရှင်ပြီးအခက်ခဲအလုံးကိုကြော်ဖြတ်ဘွေးရအောင်ယူပါတယ်။နောက်ပိုက်ဆံစုပြီးသမီးနှစ်ယောက်နဲ့အတူအတိုင်းဝိုင်းနဲ့ဝေးရကိုထွက်သွားခဲ့ပါတယ်
။ My family and my community shunned me.
ဆယ်စုနှစ်တခုကျော်တဲ့အထိပဲကျမရဲ့မိသားစုနဲ့အတိုင်းဝိုင်းကကျမကိုတေးသွားပြီလို့သတ်မှတ်ထားကြသေးပါ။
အတွေ့အကြုံအရ Reese ကကလေးဘဝလက်ထပ်မှုအတင်းအဓမ္မလက်ထပ်မှုနဲ့စီစဉ်ထိမ်းရမှုတွေပပျောက်ရေးလှုပ်ရှားသူတူဖြစ်လာခဲ့ပါတယ်။ကလေးဘဝမှာလက်ထပ်ထင်ရှားပေးခံရပြီးဒုက္ခရောက်ရသူတွေကိုကူညီပေးတဲ့ Unchanged Atlas အဖွဲ့ကို New Jersey မှာတည်ထောင်ပါတယ်။2011ခုနှစ်နောက်ပိုင်းဒီလိုလက်ထပ်ပေးခံရမှုကနေလွတ်မြောက်လာသူ950ကျော်ရှိပြီး Race ရဲ့ကြိုးပမ်းမှုကြောင့် New Jersey ပြည်နယ်မှာအသက်18နှစ်အောက်လက်ထပ်ထင်ရှားမှုကိုတရားဝင်တမ်းမြစ်ခဲ့ပါတယ
်။ It's really shocking that when I first started doing this
ဒီကိုတုံလို့ခြောက်ခြားစရာကောင်းပါလေဒီလောက်ကိုစပြီးလုပ်တဲ့အချိန်မှာအသက်18နှစ်အောက်လက်ထပ်ထိမ်းမြှားမှုကအမေရိကန်ပြည်နယ်50အားလုံးမှာတရားဝင်ဖြစ်ပါတယ်အသက်18နှစ်သက်မဲ့ချက်ကတိတ်ကိုရေးကြည့်ပါတယ်ဘာကြောင့်လဲဆိုတော့အသက်18နှစ်မပြည့်ခင်မှာအတင်းအဓမ္မလက်ထပ်ထိမ်းမြှားမှုကနေကိုယ့်ဘာသာကာကွယ်နိုင်တဲ့အခွင့်အရေးမရှိလို့ပါအ
မေရိကန်ပြည်နယ်အများစုမှာတော့လူငယ်တွေအနေနဲ့အသက်16နှစ်မှာလက်ထပ်ခွင့်ပြုထားပြီးပြည်နယ်နှစ်ခုမှာတော့အသက်14နှစ်မှာလက်ထပ်ခွင့်ပြုပါတယ်။ပြည်နယ်23ခုမှာတော့အသက်အရွယ်ကန့်သတ်ချက်မရှိပါဘူး။အိုက်ဒါဟိုပြည်နယ်မှာတော့ကလေးဘဝလက်ထပ်မှုအမြင့်ဆုံးဖြစ်ပါတယ်။2019ခုနှစ်မှာဒီမိုကရက်လွှတ်တော်အမတ်မလီဆာဝင်းထရိုကအနိုင်ဆုံးအသက်16နှစ်ပြည့်မှာလက်ထပ်ခွင့်ပြုဖို့ကြိုးပမ်းခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး
။ With the history and conservative nature of this state, I propose
ဒီနယ်သမိုင်းကြောင်းအရာရောရှေးထုံးအစဉ်လာရရပါတင့်လျော်မဲလို့ယူဆပြီးအနည်းဆုံးအသက်16နှစ်သတ်မှတ်ဖို့ကျွန်မကအဆိုပြုခဲ့တာပါ။နောက်ပြီးကိုယ်ဆန္ဒနဲ့အညီလက်မှတ်ထိုးနိုင်တဲ့အရွယ်အတ္တမပြုကျင့်မှုများဆိုင်ရာဥပဒေတွေနဲ့လည်းကိုက်ညီပါတယ်
။2019ခုနှစ်မှာတော့လူစီယန်းဟာပြည်နယ်ကလက်ထပ်ထိမြှောက်နိုင်တဲ့အသက်ကိုအနည်းဆုံး16နှစ်အဖြစ်တိုးမြှင့်သတ်မှတ်ခဲ့ပါတယ်။ဒါအပြင်အသက်မပြည့်သေးသူတဦးနဲ့လက်ထပ်မဲ့သူဟာလည်းအသက်3နှစ်ထက်ပိုပြီးမကြီးရပါဘူး။ဒီအပြောင်းအလဲကိုဆန့်ကျင်တဲ့အထက်မှာပါတဲ့ Louisiana Family Forum က Kathleen Vanfield ကအခုလိုပြောပါတယ်။
Here in Louisiana we greatly value marriage and we believe
Louisiana မှာလက်ထပ်ထိမြှောက်မှုကိုလေးစားတန်ဖိုးထားပါတယ်။လက်ထပ်ထိမ်းမြှားမှုကတိတ်ကိုအရေးကြီးတာပါကျမတို့နိုင်ငံဒလိထုံးစံနဲ့လူမှုအသံဝိုင်းရဲ့အခြေခံအုတ်မြစ်လည်းဖြစ်ပါတယ်ကလေးတွေကိုကြီးပြင်းအောင်ကြွေးမွေးပြုစုစောင့်ရှောက်မှုမှလည်းအထောက်အကူဖြစ်စေပါတယ်ဒါကြောင့်လည်းလက်ထပ်ထိမ်းမြှားမှုကတိတ်ပြီးအရေးကြီးတယ်လို့ကျမတို့ကယူဆတာပါအသက်ကန့်သက်ချက်နဲ့ပတ်သက်ပြီးတော့ဆွေးနွေးညှဉ်းပန်းမှုတွေရှိတဲ့အတွက်လက်ထပ်ထိမ်းမြှားမှုရဲ့ဂုဏ်ကြီးကိုလျှော့ချလိုက်တယ်လို့ဖြစ်စေပြီးတော့မကောင်းမြင်ဘက်ကိုပိုးပြီးရောက်သွားစေပါတယ်
ကလေးဘဝလက်ထပ်မှုကိုဆန့်ကျင်ချတဲ့လွှတ်တော်အမတ်တွေနဲ့တက်ကြွလှုပ်ရှားသူတွေကတော့အ
အခုဆွေးနွေးညှဉ်းဖော်မှုတွေကမိသားစုဘဝထူထောင်မှုထက်ပိုပြီးလေးနက်တဲ့ပြဿနာလို့ပြောကြပါတယ်။အိုက်ဒါဟိုပြည်နယ်လွှတ်တော်အမတ်မယ်လီဆာဝင်းထရိုကအခုလိုပြောပါတယ်
If you look at the demographics of the kids getting married, I mean,
ကလေးဘဝလက်ထမှုနှုံးကိုကြည့်လူလက်တန်းစားလူပြူတွေဖြစ်နေပါတယ်အဲ့ဒါကပြဿနာပါနိုင်ငံတွင်းကြားမှခွဲခြားမှုတမိုင်းကြောင်းပေါ်မှာနက်နက်ရှိုင်းရှိုင်းအမြင့်တွဲနေတာဖြစ်ပါတယ်ကလေးအရွယ်မှာသူတို့ဘဝတစ်လျှောက်လုံးအတွက်ဆုံးဖြတ်ချက်ချဖို့အထိအုံနောက်မဖွင့်ဖြိုးသေးဘူးဆိုတဲ့သူတေသနတွေးရှိချက်တွေလည်းရှိထားတာကြောင့်ဒီလောက်ရကလူခွင့်ရေးချိုးဖောက်မှုတစ်ခုလိုပဲကျွန်မကတော့ရှုမြင်ပါတယ်
Unchanged Atlas အဖွဲ့ကကောက်ယူထားတဲ့စစ်တမ်းအရတော့2000ပြည့်နှစ်ကနေ2010ပြည့်နှစ်ကြားကလေးငယ်နှစ်သိန်းခွဲကျော်လက်ထပ်ခဲ့ကြပြီးအများစုကမိန်းကလေးငယ်တွေဖြစ်ကြပြီးသူတို့ထက်အသက်ကြီးတဲ့အမျိုးသားတွေနဲ့လက်ထပ်ခဲ့ကြတာဖြစ်ပါတယ
်ယူရဲ့ဗုဒ္ဓနေ့မိနစ်ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုကတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာဆိုင်ရာသတင်းတွေကိုကောက်နှုတ်တင်ပြပေးချင်ပါတယ်။မအီတန်စင်ကကောက်နှုတ်တင်ပြထားတာကိုနားဆင်ကြရအောင်ပါရှင်
။မြန်မာရဲ့အင်မီဂျီနိုင်ငံတွေဟာရိုဟင်ဂျာဒုက္ခသည်တွေနဲ့ယုံကြည်မှုတိစောက်ရမယ်ဆိုတဲ့ခေါင်းစဉ်နဲ့ No Lin Heiser ရေးထားတဲ့ဆောင်းပါးကိုတော့ passblue.com မှာဖတ်ရပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာပြည်ခါနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့နှစ် ASEAN ထိပ်သီးစည်းဝေးပွဲမှာတော့အကြီးအကဲဆွေးနွေးခဲ့ကြပေမဲ့လည်းဒီနှစ်ထိပ်သီးစည်းဝေးပွဲမှာတော့အလှည့်ကျ ASEAN ဥက္ကဋ္ဌရဲ့စာမျက်နှာ18မျက်နှာပါတဲ့အကြေညာချက်မှာစာပိုင်းနှစ်ပိုက်သာထည့်သွင်းပြီးတော့ဆွေးနွေးသွားရဲ့ဖြစ်ဆိုပါတယ်။ရိုဟင်ဂျာတွေနေရရင်ကိုဘေးကင်းလုံခြုံစွာနဲ့တိတ်ခါရှိရှိပြန်လာနိုင်ရေးရည်မှန်းချက်ကိုပြည်စုံအောင်လို့ဝိုင်းဝန်းပြီးတော့ဆောင်ရွက်ပေးရမယ်လို့လည်းဆောင်းပါးရှင်ကအကြံပြုရေးသားထားပါတယ်။မြန်မာနိုင်ငံဘက်ကဒုက္ခသည်တွေပြန်လာဖို့အစဉ်နဲ့ဖြစ်ပြီးလို့ပြောနေပေမဲ့လုံခြုံရေးနဲ့ကောင်းမွန်စွာနေထိုင်နိုင်ဖို့အမည်ရတဲ့အတွက်ရိုဟင်ဂျာတယောက်မှပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံကိုပြန်မလာကြဘူးလို့ဆိုပါတယ်ရိုဟင်ဂျာဒုက္ခသည်တသန်းကျော်ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်ဘက်ကလည်းညှို့ညင်လာပြီးတော့ပြီးခဲ့တဲ့နှစ်အတွင်းမှာယုံကြည်မှုတည်ဆောက်ရမယ့်အစားမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားယုံကြည်မှုပြပြလာရတယ်လို့ဆိုပါတယ်မြန်မာဆွေရနဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကြားမှာနေရရင်းကိုပြန်လာနိုင်ရေးနဲ့ပတ်သက်လို့ဆွေးနွေးမှုတွေဖြစ်ပေါ်စေရေးကိုအာဆီယံနိုင်ငံတွေကရင်းချစိတ်ရှားဝင်စည်းစပ်ပေးသင့်တယ်လို့လည်းဆိုပါတယ်။ရိုဟင်ဂျာပြည်ပခါမပြည့်လည်နိုင်သေးတာကအာဆီယံအဖွဲ့ရဲ့တိုက်ခါကိုလည်းထိခိုက်နိုင်တယ်လို့လည်းရေးသားထားပါတယ်။ညာတွင်ချင်းတော့အဖြေရှာနိုင်မှာမဟုတ်ပေမဲ့လည်းယုံကြည်မှုတည်ဆောက်မှုကိုတော့ဆွေးနွေးလှုပ်ဆောင်မှဖြစ်မယ်လို့ဆောင်းပါးရှင်ကတိုက်တွန်းထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်။အာဆီယံမြန်မာနဲ့ရခိုင်ပြည်ပခနှစ်နှစ်ကြာအချိန်လေးကိုသုံးသပ်ခြင်းဆိုတဲ့ကောင်းစဉ်နဲ့ S Nantini ကရေးသားထားတဲ့ဆောင်းပါးကိုတော့ UASIAreview.com မှာဖတ်ရပါတယ်။2019ခုနှစ်မှာမြန်မာပြည်ရဲ့ကိုယ်စီစဉ်တဲ့ကိုပြန်လာသူတွေကိုနေရာချပေးဖို့အတွက်မြန်မာဆွေရကရခိုင်ပြည်နယ်တွင်းလူသားချင်းစာနာမှုကူညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD အစီအစဉ်ကိုဖွဲ့စည်းခဲ့ပေမဲ့လည်းနှစ်နှစ်အကြာမှာတော့နင်းကြရေးကမင်းမယားအချင်းကြီးမှာပဲရှိနေသေးတယ်လို့ဆောင်းပါးရှင်ကထောက်ပြပါတယ်။ဒီပေါ်မှာအာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့ဘလောက်ကူညီပေးနိုင်ပြီးတော့ဘလို့ခက်ခဲတွေရှိနေလဲဆိုတာကိုဆောင်းပါးမှာအကျဉ်းတွင်သုံးသပ်ထားတာပါ။ရခိုင်ရေးဟာမြန်မာနိုင်ငံရဲ့ပြည်တွင်းရေးလို့ရဲအာဆီယံကသတ်မှတ်ထားစေလို့ဆိုပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေအချင်းချင်းတခြားနိုင်ငံရဲ့ပြည်တွင်းရေးကိုဝင်မဆွတ်ဖက်ရဆိုတဲ့မူဝါဒရှိပေမဲ့လည်းလူသားချင်းစာနာထောက်ထားမှုကူညီထောက်ပံ့ပေးမှုပြန်လည်လက်ခံရေးစီစဉ်တဲ့ရေရှည်ဖွံ့ဖြိုးတိုးတက်မှုတွေကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေကလက်ခံထားတယ်လို့လည်းရေးသားထားပါတယ်။တကယ်တော့ရခိုင်ပြည်ပခါပြည်လေရေးကမြန်မာနိုင်ငံရဲ့ပြည်တွင်းနိုင်ငံရေးအပေါ်မှာလည်းအများကြီးမူတည်တယ်လို့ရေးသားထားပါတယ်။နောက်နှစ်မြန်မာရွေးကောက်ပွဲနီးလာချိန်မှာလည်းအာဆီယံရဲ့ချေကပ်မှုကတော့ရွေးကောက်ပွဲပြီးချိန်ထိဒီတိုင်းမဆက်သွားအောင်လို့ဆောင်းပါးရှင်ကခန့်မှန်းထားပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံရဲ့ပြည်내တည်မြဲရေးလုပ်ငန်းစဉ်တွေမှာပို့ပြီးတော့ပံ့ပိုးလှုပ်ဆောင်နိုင်နေဆိုပြီးတော့လည်းထောက်ပြထားတာကိုဖတ်ရပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19, 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19:25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 နာရီအစီအစဉ်ပြပချင်းည 10:00 နာရီမှာလိုင်းဒိုမီတာ 25:32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင် VOA American အတန်က2019ခုနှစ်ဒီဇင်ဘာလ4ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6653ညတို့အပြင်လိုင်းလက်မီတာ190 kHz 1595ကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့
အဓိကတော့ကျွန်မယုံကြည်ရတာတော့ဗာလဲဆိုတော့ဒီနေတိုင်းမှာပေါ့နော်။အခွင့်ဒီနေတိုင်းမှာရေချင်းအရေးကြီ
းအပတ်စဉ်သူယုံကြည်ရအစီအစဉ်မှာနားဆင်ကြရပါမယ်ရှင်။ဒီမတိုင်ခင်မှာတော့လူကုန်ကူးမှုအခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးထားတဲ့အင်ကာနိညာချန်းတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ကြရအောင်ပါ။ကိုသားညုံအစီအစဉ်ပြီးထုတ်လုပ်သူကကိုအောင်အောင်ဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။အင်ကာနိညာပိုင်းတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လူကုန်ကူးမှုတားဆီးရေးမြန်မာနိုင်ငံရဲ့ကြိုးပမ်းမှုကိစ္စပါမြန်မာနိုင်ငံမှာအလုတ်ကန်ရှားပါလို့မိမိရက်ရွာကိုပြစ်ရွှေပြောင်းလှုပ်လှုပ်ဖို့ကြိုးစားကြသူတွေဟာခက်သစ်ကျွန်စနစ်ဆိုပြီးတော့တတ်မှတ်တဲ့လူကုန်ကူးမှုရဲ့တားကောင်တွေဖြစ်ကြပါတယ်မြန်မာနိုင်ငံမှာလူကုန်ကူးမှုတွေဘယ်လိုပုံစံတွေဖြစ်နေလဲလူကုန်ကူးမှုတားဆီးရေးအတွက်မြန်မာနိုင်ငံဘက်ကဘာတွေကြိုးပမ်းနေလဲဆိုတာကိုကျွန်တော်တို့သုံးသပ်ဆွေးနွေးတော့ဖို့ဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့အငင်းစားရဲမှုကြီးဦးခင်မောင်လှဖြစ်ပါတယ်ခင်ဗျနောက်တူကတော့ဒီလူကုန်ကူးမှုတားဆီးလုပ်ငန်းတွေအရက်ဖက်လုပ်ငန်းတွေမှာအကူအညီအကြံဉာဏ်ပေးနေတဲ့နော်ကူကူဖြစ်ပါတယ်ခင်ဗျာနှစ်ဦးစလုံးလှိလိုင်းပေါ်မှာရောက်နေပါပြီကျွန်တော်ဒီမတိုင်ခင်မှာတော့လူကုန်ကူးမှုနဲ့ပတ်သက်လို့ကျွန်တော်ဒီနေဆက်သတင်းတွေကျွန်တော်တို့မကြံနာပေးပို့နေတဲ့ကျွန်တော်တို့ဒီထိုင်းနိုင်ငံခြေဆိုင်သတင်းတောက်မအီးမာကိုအရင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာပြောရမယ်ဆိုရင်တော့လူကုန်ကူးမှုဒီကပြည်တွင်းမှာဖြစ်တယ်လို့ပဲပြည်ပတွေမှာဆိုလို့ရှိရင်ဥပမာတရုတ်ပြည်ထိုင်းနိုင်ငံဒီနေဆက်တွေမှာလည်းအဖြစ်များပါတယ်အဲ့တော့နေဆက်ပကအခြေအနေအထူးဖြစ်ထိုင်းနိုင်ငံနေဆက်ပကအခြေအနေနဲ့ပတ်သက်လို့မအီးမာကိုကျွန်တော်အရင်ဆုံးမေးကြည့်ပါမယ်။မအေးမကြီးခုနကကျွန်တော်ပြောသလိုပါပဲလူကုန်ကူးမှုတားဆီးရေးအတွက်မြန်မာနိုင်ငံဘက်ကနောက်ပိုင်းကြိုးပမ်းလာတာလေးရှိတယ်။နောက်တစ်ဖက်မှာဒီ migration ပေါ့နော်အဲ့ဒါကိုတစုံတရာလူတရားဝင်ဖြစ်လာဖို့အတွက် MOU ထိုးပြီးတော့နှစ်ဖက်လုံသမားဒီသူပို့ပေးတာပေါ့နော်ဆောင်ရတာတွေလည်းမြန်မာဆွေရဘက်ကလှုပ်လာတယ်လည်းရှိတော့နောက်ပိုင်းထိုင်းနိုင်ငံဘက်မှာမြန်မာနိုင်ငံဘက်ကလူကုန်ကူးမှုဒီအခြေအနေပေါ့နော်ဒီရာသွေးမှုနဲ့ပတ်သက်လို့နောက်ပိုင်းဒီအစိုးရတဲ့နောက်ပိုင်းအခြေအနေပေါ့နောက်ပိုင်းရသားစုကပြောင်းလာတဲ့အခြေအနေမှာဘယ်လိုများအခြေအနေရှိလဲတုံနေလေးတုံးတက်ပြီးပါအောင်ချုပ်ပြီးတော့
ဟုတ်ကဲ့အဲဒီလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီထိုင်းနိုင်ငံမှာအဖြစ်များတာကဒီထိုင်းမလေးနယ်စပ်မှာဒီ2019ခုနှစ်ထဲမှာတော့အဖြစ်များတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲဒီလူကုန်ကူးခံရတဲ့သူတွေကဟိုမြတ်တော်အပြည့်ရခိုင်ပြည်နယ်ကနေလာကြတယ်လို့ပြောကြတယ်အထူးသဖြင့်ဒီရခိုင်ပြည်ရဲ့စစ်ပေးတံကြောင့်ပေါ့နော်သူတို့လုံလုံကိုင်းဖို့အတွက်ပေါ့လုံကိုင်းစားတော့ဖို့အခက်အခဲတွေရှိတဲ့အတွက်ထွက်လာကြတဲ့လူတွေလို့ပြောကြတယ်အဲ့တော့ဒီမှာသူလာကြရင်လည်းအဲ့မှာလူပုံကူးခံရတာပေါ့နော်ဒီလူပုံကူးခံရတယ်ဆိုတာဒီ time lane နယ်ဇက်ဘက်မှာရောက်သွားကြတယ်ရောက်သွားတဲ့အခါမှာသူတို့ပွဲစားတွေကအဲ့ဒီတိုးဒီ rubber door တွေထဲမှာဒီစစ်တော်တွေထဲမှာထားထားခဲ့တယ်အဲ့ဒါရကနေထိုင်းရဲတွေကဖမ်းမိတယ်ဖမ်းမိတဲ့အခါမှာပွဲစားကိုမိတာရှိတယ်ပွဲစားကိုမမိတာရှိတယ်ပေါ့နော်အဲ့ခါကျတော့သူတို့ကအဲလူကုန်ကူးမှုရဲ့တားကောင်တွေဖြစ်လာတာပေါ့
ဟုတ်ကဲ့ခင်ဗျဒ
ီ2019ထဲမှာဆိုရင်ဒီလူကြီး 9,000 လောက်ပေါ့နော်ဒီထိုင်းမလေးနယ်စပ်ကိုဒီကော့တောင်ရနောအဲဒီဟိုဒီထိုင်းမလေးနယ်စပ်ဆုံးကလာခိုင်နယ်ပေါ့လာတာဆို 9,000 လောက်တောင်ရှိတယ်နော
်ဟုတ်ကဲ့အဲ့တော့ဒါနဲ့ပတ်သက်ပြီးတော့ထိုင်းဆူရရဲ့ကင်တွေမှုနောက်မြန်မာဆူရနဲ့ပူးပေါင်းဆွေးနွေးမှုဒီအာနာဘိုင်းရဲ့ဆွေးနွေးမှုတွေနဲ့ပတ်သက်လို့ရောဘယ်လိုရှိလဲခင်ဗျ
အဲသူတို့ဒီပူပေါင်းဆောင်ရွက်မှုဒီနိုင်ငံချင်းဘယ်လောက်လုပ်လဲတော့ဒီခြားတော့မသိရအောင်ပေါ့နော်ဒါပေမဲ့ဒီထိုင်းမလေးနယ်စပ်ဘက်မှာဆိုရင်အဲဒီ ဒီကုန်းကူခံရတယ်ဆိုပြီးတော့ပေါ့နော်ဒီဖြစ်တဲ့အုပ်စုတွေထဲမှာဆိုရိုဟင်ဂျာတွေပါတာရှိတယ်အဲဒီရခိုင်ဘက်ကပါတာရှိတယ်ဗမာပြည်အနယ်အနှံ့ကနေလာတဲ့လူတွေလည်းရှိကြတယ်ပေါ့အဲ့တော့အဲ့ဒီအချိန်မှာဒီ UN ကနေပြီးတော့ဒီ UN ကလည်းဒီတော်တော်လေးပေါ့နော်ဒီလိုဒီ timely တဲ့ဆက်မှာဒီလိုမျိုးလူကုန်းကူမှုတွေဖြစ်နေတယ်များတယ်ဆိုပြီးတော့အဲဒီထိုင်းနိုင်ငံမှာရှိတယ်ပေါ့နော်ဒီ UN ဖွဲ့စည်းနေအဲဒီထိုင်းအစိုးရကတာဝန်ရှိသူတွေနောက်တစ်ခါမြန်မာဘက်ကလည်းသူတို့ဖိတ်ခေါ်တယ်လို့ပြောတယ်အဲ့ခါကျတော့သူတို့ဆွေးနွေးတဲ့အခါမှာမြန်မာဘက်ကလာတယ်လာပြီးတော့အခါကျတော့ဒီပုံစံတဲ့သူတွေပေါ့နော်အဲ့ဒီမှာဟိုကလက်ဖက်ရှိလားပေါ့နော်ဒီနိုင်ငံသားစီစီရေးကပြားရှိသလားအဲ့လိုမှပုံတင်ရှိသလားဆိုပြီးလေးတယ်မှတ်ပုံတင်ရှိတဲ့သူတွေဆိုရင်တော့သူတို့ဟိုတာဝန်ယူနိုင်တယ်ပေါ့နော်အဲ့လိုမျိုးပြောတယ်ပြောတော့တခါအဲ့လိုဖြစ်ခံရတဲ့လူတွေကဒီလိုဖန်ခံရတဲ့လူတွေကတချို့ကြတော့လေနိုင်ငံကူဟိုနိုင်ငံကူမဟုတ်ဒီနိုင်ငံသားစီစီရေးကတ်တယ်မရှိကြဘူးပေါ့သူတို့ကိုယ်တိုင်အရင်တည်းကမရှိတာလဲပါတယ်တချို့ကြတော့လေအဲ့လိုဒေါ်လန်းနေမှာတွိုင်းနေပျောက်ပြက်သွားတာရှိတယ်တချို့ကြတော့ပွဲစားကိုအထားတာတွေရှိတယ်ပေါ့နော်အဲ့လိုကြောင့်တချို့တွေကဟိုဒီလိုမျိုးပေါ့နော်ဟိုပြန်ပြီးတော့သူတို့ကိုနိုင်ငံသားအဖြစ်ဟိုအတိမတ်ပြုတ်ဆိုတာအစီအရေးကရှိမှအတိမတ်ပြုတ်မယ်ဆိုတဲ့အခါကျတော့သူတို့လည်းအထက်ခဲတွေ့ရဆိုတဲ့အကြောင်းဟိုကျမသတင်းတွေပြီးတဲ့အခါမှာပြောပြကြရပေါ့
ဟုတ်ကဲ့အဲ့တော့ကျွန်တော်တခုသိချင်တာကပြောရမယ်ဆိုရင်ဒီလူကုန်ကူးမှုနဲ့ပတ်သက်လို့လူကုန်ကူးမှုတားကောင်တွေပေါ့ဒီထိုင်းနယ်စပ်တရုတ်နယ်စပ်မှာဆိုရင်တရားမဝင်အလို့သမားကိစ္စတွေကလည်းရှိနေတော့အဲ့ဒါလေးကနည်းနည်းပါပါလေးဖြစ်နေတယ်အဲ့တော့တရားမဝင်အလို့သမားတချို့ဆိုရင်ကျွန်တော်ကြားဆိုလူကုန်ကူးခါရတဲ့တားကောင်တွေဒီ victim တွေပေါ့နော်သူတို့ဒီကိုဒီတရားမဝင်ဝင်ရောက်မှုတွေနဲ့ဖမ်းလာစီးတာတွေအထိသူတို့ကနှစ်ခါနာလို့ပြန်ဖြစ်နေတယ်ဒီအခြေအနေနဲ့ပတ်သက်လို့ကထိုင်းဆူရောက်ကနောက်ပိုင်းမှာဟိုကန့်တွယ်မှုတိုးတက်လာတယ်လို့မြင်ရပါလားအခြေအနေဘယ်လိုရှိပါလဲ
ဟုတ်ကဲ့အဲ့တော့နည်းနည်းပါးတော့တိုးတက်လာတဲ့ပုံစံမျိုးတော့တွေ့ရရပေါ့နော်သူတို့ကလည်းဒီလူကုန်ကူးနဲ့ပတ်သက်ပြီးတော့ဟိုဒီအရာရှိတွေပအဝင်ပတ်သက်နေတာတွေကိုဖမ်းတာတွေရှိတယ်ကြေးရွာတကြီးတွေအဲ့လိုမျိုးတွေပအဝင်ပတ်သက်နေတဲ့ဟာတွေကိုဖမ်းတာတွေရှိတယ်နောက်တစ်ခါသူတို့အေးအေးယူဆောင်ရွက်တဲ့အခါမှာဒီကြီးလေးတဲ့ဒီပြစ်ဒဏ်တွေပေးတာတွေတော့တွေ့ရတယ်ဒါပေမဲ့ဒီတချို့တွေဆိုရင်အခုဖမ်းလိုက်တယ်ပေါ့နော်စုံကလာခရိုင်ထဲမှာဖမ်းလိုက်တာဒီတစ်နှစ်အတွင်းမှာ9000လောက်ရှိတယ်အဲ့9000လောက်ထဲမှာသူတို့ကလူကုန်ကူးခံရတာလားတပတ်မဟုတ်ရင်သူတို့ဟိုတရားမဝင်ဝင်ရောက်လာသူတွေလားသူတို့ခွဲတာပေါ့နော်ပြန်ခွဲတယ်ပြန်ခွဲထုတ်ပြီးတဲ့အခါမှာအဲလူကုန်ကူးခံရတယ်လို့တန်ရရှိတယ်ဆိုရင်တော့သူတို့ကအဲဒီသူတို့ရဲ့ဟိုလူကုန်ကူးခံရသူတွေကိုဟိုဒီထားတဲ့ခေဟာပေါ့ခေရီမှာထားတယ်ထားတော့အဲ့ဒီမှာသူတို့အမှုရင်ဆိုင်နေရတဲ့ကာလ၄လ၅လတစ်နှစ်အဲ့လိုမျိုးတွေဖြစ်လာတဲ့အခါကျတော့ဟိုသူတို့ဒီလူတွေကအလုပ်လုပ်ချင်လို့လာတာလေအဲ့ဒီခါကျသူတို့ထိမ့်သိမ်းသားသူတို့ဖြစ်နေတယ်အဲသူတို့ဗမာပြည်ကိုပြန်ဖို့လဲအခြေအနေမပေးဘူးအဲပြီးတဲ့အခါကျတော့ဒီအမှုတွေပဲသူတို့မြန်မြန်ပြီးချင်ရတာပေါ့နော်အဲ့ဒါမျိုးတွေဖြစ်လာတယ
်ဟုတ်ကဲ့ခင်ဗျာ
အဲ့ဒါဆိုတော့သူတို့ကအဲ့လိုမျိုးဖန်စင်းခံရတဲ့လိုပုံစံမျိုးတွေဖြစ်လာတာပေါ့နော်သူတို့စိတ်ထဲမှာပေါ့အဲ
့တ
ော့သူတို့အဲ့လိုမျိုးထင်းနေမှာမနေချင်ရဘူးပေါ့
ဟုတ်ကဲ့ဒါကတော့ထိုင်းနိုင်ငံဘက်ကအခြေအနေပါမန်ကြီးမကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်အခုငင်းသားရေမှုကြီးဥက္ကမောင်လှကိုကျွန်တော်ခေါ်ချင်ပါတယ်ဥက္ကမောင်လှကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
တယ်ဟုတ်ကဲ့ကျွန်တော်တို့ဟိုအငဲကူအဓိကအငဲကတော့ရင်ကဒီလုတ်ခဲ့မှုတွေတွေ့ကြုံပါတော့အဲ့ဒီပေါ်မှာခြေခံပြီးတော့ကျွန်တော်မေးချင်တာပါအခုမြန်မာနိုင်ငံမှာခုနကကျွန်တော်ပြောလို့ဒီလူကုန်ကူးမှုတွေကပြည်တွင်းမှာပြည်ပမှာတော့ကျွန်တော်တို့တော်တော်လေးကြားနေရတယ်အဲ့တော့ခြေနေတွေပေါ့နော်အဲ့တော့ဒီပြဿနာတွေရဲ့အရင်းခံကဆင်းရဲမွေတည်မှုကြောင့်လားတရားဥပဒေစိုးမိုးမှုမဲတာကြောင့်လား migration ကြောင့်လားဘလူးကြောင့်အခြေအနေကြောင့်လို့အငဲသုံးသပ်ပါလဲ
ဘလူးကြောင့်လို့ပြောလို့မရဘူးဗျာအားလုံးနဲ့တော့ဆိုင်တာပေါ့နော
်ဟုတ်ကဲ့
ဆင်းရဲမွေတည်ဒီဒါလည်းဆိုင်တယ်အဲ့တော့ပြီးတော့ဒီပညာရေးလေးပါလေဆိုင်နေဒါကျလူတိုင်းကစမ်းတာတဲ့လူတွေကလည်းသူ့ဘဝတိုးတက်ဖို့အတွက်ဒီတဲ့မြင့်မြဲအဲဘဝရည်တည်မှုရှိဖို့အတွက်ကိုကျေးဇူးတွေနဲ့ဒီတောင်းရင်းနဲ့လည်းဒီကုန်ကူးခံရတာတွေရှိတော့ဒါတွေကအကုန်လုံးကအကျုံးဝင်တယ်လို့ပဲကျွန်တော်အနေနဲ့ကျွန်တော်တွေ့ကြုံရပြောချင်ပါ
ဟုတ်ကဲ့အဲ့တော့ဒီနေရာမှာအာဏာပိုင်ဒီဘက်ကကန့်တွယ်မှုပေါ့ပြောမှဆိုရင်အရေးယူဆောင်ရွက်မှုရှိမယ်ဥပဒေစိုးမိုးမှုရှိမယ်ဥပဒေအရအတားဆီးမှုတွေရှိမယ်ဒီလိုဆောင်ရွက်မှုတွေနဲ့ပတ်သက်လို့အရင်အချိန်ကြီးခုချိန်နဲ့အကဲအနေနဲ့သုံးသပ်ပြပါဦးအ
ဲအရင်အချိန်ကြီးလို့ဆိုရင်တော့ခုအမှုရေအတွက်ဆိုရင်တော့ကျွန်တော်တို့ကပို့ပြီးတော့တောင်းများလာတယ်ဗျအရေးကြီးမှုတွေပြောရရင်တော့ပို့ပြီးတော့အာယုံတိုက်လာတယ်လို့ပဲကျွန်တော်ပြောရမှာပေါ့နော
်ဟုတ်ကဲ့
အခုကမနေ့ကခုလက်ရှိအချိန်ကြီးရဆိုရင်ခုဒီနှစ်ခုဒီဇင်ဒီနှစ်2019ဆိုရင်မကုန်သေးဘူးပေါ့နော်ဒီဇင်မှာတလာလူသေးတယ်ဒီဇင်မှာတလာလူတော်မှ224ခုကျွန်တော်တို့ရေးယူထားအမှုဖွင့်ရေးယူထားတာတွေ့ရတယ်ဒီနှစ်ကဆိုရင်ဒီနှစ်လုံးချုပ်ခါမှာ230ပဲရှိတယ်ဆိုတော့အခုဒီနှစ်နှစ်ချုပ်မရသေးတဲ့အတိုင်းတာမှာဝယ်လက်ရှိအရေးယူဆောင်ရွက်မှုကတော့ပို့ပြီးတော့စနစ်ကတည်းကပို့ပြီးတော့တွန်းလာတာတွေ့ရတယ်က
ဟုတ်ကဲ့လူတွေ
大家们能够说你们的不必要爱用再来的路为真话真话看的真话
OK， 那到困难个表面上，别等哪里个不保留了，不困难就那表露加方，要等下加方给三表里，前面秒半给三表里，别等哪里个不不免了嘞。说第一千六五这个呢，提提要要喊打那面，如果公务打死那面，业务那面，乌布里的这嘛个，安那家的西瓦了，罗切的西瓦了。
乌布里嘛了，今年就那个买个人买月经来着，买月经出来个了，因为我了就那个，可以加入表里个标记，就那另外个。哎，不，如果我们批大爷嘛，可能在亚根农文件那块了，标记有地了，不咯？哎，顶顶个作业嘛，就那话，批在亚根农嘛，当标记个不有地的。哎，所以说，假如地产这个处理的时候呢，顶面噶，就那路地面有地的，我多少有那块的，农村我老百姓的，对吧？但亚根农件呢，万八千的了，因为我是另外亚根农去的，不万八千的老百姓的，他们标那个了 85% 的老些，不假如标的地。我妈基本上瓦房被砸的，这我妈基本上买了电脑了，里面这家里弄了电脑，这是撇在你家呀，对家了不咯？再说明天我表弟有地的，这地里买了奶奶租起来的，这地太那个了，电脑啊，木一砖里面什么加多的，那电脑就都丢个东北的呀。那么地瓦房被砸了，地表弟过来被砸了，说的表弟要到大姑妈去打嘛，因为是在别的屋啊，打电脑的气，然后。其实这个拉住的就别了两种片的了。他说你就别了或者是一样的话你到下巴木匠你别的呢也不如嘛听用的了一点。听用的了一点呢就能落到第一句不了七个了。七个了所以今天所以呢就能够目光丢那个这边的七点木为第二句为了就能一句不了。
OK， 姑娘个，俺个表，俺个，俺个表叔，也有母的个，姑多拉的，苏的，他保护表妹孙英，你别的那个努力不阿用塞拉拉拉，咱们用别的那个不起拉拉，不如亲的起话嘞。
哎，不起拉拉了，反正我单位起的路呀，不比了阿用塞比了，因为我呢，我不比了阿用塞比了，弄来的全部一个面拉的，知道不咯？
好嘅，咩？好嘅，好嘅。哦，阿爷，我今日嗱，李来冇嘛，看你俾我，咁样，就嗱，万诺姑姑李来冇变咗啦，都配靠住埋嚟，万诺姑姑加话啦，咁样。
Hello。
好嘅，万诺姑姑，佢嗱放假到嚟话，就嗱，佢嗱个自家呢边识出埋嚟，而家佢嗱万诺姑姑表嚟，佢嗱边度嘛做下嚟，嗱屌你只嘛撇地，地撇得嗱个，姑妈撇得好，人嚟啊，钱嚟喎，哦，那些咩算嘅，姑老板钱嚟呢，钱钱嚟呢，一拉嚟抽俾咗，算你俾我，嘢咯。
好嘅，万谢。哎，你到底姑娘家表嘞，别在哪里啊？到家哭了的老妈在看嘞，我偷偷娃娃一擦鼻了，我撇拉嘞，你他没有那么好哭吧？喏，应该个细擦嘞。咱们听到白马家的姑娘家啊，啥白马表多嘞？的 migration 吧？喏，雪江多啦，木叶，你他家不苗啦的，宝马系列看家咯，的给啥的啊？不比了嘛，几块啦的路，我有擦呀的，你他没有吧？喏，哎，到底。那可能得要，哦，得要给我多阿点塑料卡的，我不能，的牛的米的，哦，都工厂不对，这边不好看的，的咱们老的老婆对嘞，苦多多年年苦不能，那是那那天天那里要打包的，阿老牛的，哦，多阿点个不比着嘛，年来的都保持的，因为话说那是那米的，的咱们是的路的阿位不比着嘛。多吃点东西没有？咱们可能白马家了，的尼玛地也来白马来呗，多多面面多家的，的尼玛地也奥配白马喏，乌马哦，伊奥地白加入不古白加入不喏，哎喽，地大里阿嘞，多阿人面阿人嘞，看家了，不比罗马地大拉的都不没有，那都苦阿家了，苦米利亚开起来嘞，看家了，家里有家呀，地呀啦，不比罗马哦，路黑拉的。不比罗马地拉家的，哦，啥不勒勒米拉的，你他里的叫勒巴拉不的，哎哟，哦，地地里嘛，多尼的哈里家勒，咪阿伊西勒那，地亚维在嘛，这边尼的给啥家勒，他勒库嘛，高家人家波拉拉么好富婆喏，哦，西尼家家的，但咩，那拍到西拉不，那拍家家咯，地地路路都拍家尼地罗马，哦，阿地，伊阿不糊涂的。内巴拉嘞，这样，没得大路，多呀，路呀，干呀嘞，各地道送花嘞，出来嘞，这样不喏？哎哟，因侬话罗皮家嘞，都还都别见拉家嘞，我最近嘞，最嘞，我不喏，我都看嘞，见拉家边没路嘞，
လူသိမ့်မသိဘူးပေါ့မီဒီယာခင်မဟုတ်သေးတဲ့အခါကျတော့အခုကကျတော့တခုခုဖြစ်တယ်ဆိုလို့ရှိရင်ဖက်ခနဲ့ဖက်ခနဲ့ပေါ့နော်လူတွေကကောက်ကောက်ပြီးတော့တင်လာတဲ့အခါကျတော့ပိုတိလာတဲ့အနေထားမျိုးလေးတွေဟိုဖြစ်လာတယ်လို့တော့ဒါစမကနေဟိုယူဆတာပေါ့နော်
ကျွန်တော်နောက်တစ်ခုမေးချင်တာကဥပဒေကိစ္စပါပြောရမယ်ဆိုရင်ခုနောက်ပိုင်းမှာခုနကရေးယူမှုတွေဖော်ထုတ်မှုတွေပို့ပြီးတော့ပြဿနာတွေပုံမြင်လာရတယ်အဲ့တော့ဥပဒေဘိုင်းအရကောလိုအပ်ချက်တွေရှိနေပါလားဥမာဥပဒေပြင်ဆင်ချက်လို့ဟာမျိုးဥပဒေတက်ပြတန်းဖို့ဟာမျိုးပေါ့နော်အဓိကဒီလူကုန်ကမှုတာစီရဲ့အတွက်ပေါ့
ဟုတ်ကဲ့အဲ့တော့ကျမရဲ့အယူအဆတော့နှစ်ခုစလုံးပေါ့နော်ပထမတစ်ခုကတော့ဥပဒေကမရှိဘူးလားဆိုတော့ဥပဒေကရှိပြီးသားဒါပေမဲ့ဒီဥပဒေကဘလောက်အထိဟိုဘာခေါ်မလဲလက်တွေ့မှာပေါ့နော်သုံးနေကြတယ်အသက်ဝင်တာပေါ့နော်အဲ့တော့ဒါတစ်ချက်ပေါ့နော်အဲ့တော့ဟိုခုနရင်းမှုကြီးကတော့ပြောပါတယ်ဟိုအေးယူမှုတွေရှိလာတယ်ပေါ့လေဒါပေမဲ့လို့လည်းပဲဟိုတနိုင်ငံလုံးအတိုင်းအတာနဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်ဒီအေးယူမှုကဘလောက်အထိဟိုစာပေါ့နော်ဟိုသိရောက်နေတယ်လေဘလောက်အထိဟိုပါပေါ့နော်ဟိုဘာခေါ်မလဲလက်လန်းနေတယ်လေပေါ့နောက်တစ်ခုကကြတော့ဒီပြည်သူလူထုဘက်ကကြည့်မယ်ဆိုလို့သူတို့ကတော့ဒီဥပဒေကိုဟိုကျမရဲ့တူတယောက်တည်းအယူဆဆိုလို့ရှိရင်နားလေသဘောပေါက်မှုမရှိကြဘူးနောက်တစ်ခုကဥပဒေဒီသူတို့ကိုအကာအကွယ်ပြုတယ်ဆိုတာအချက်ကိုသူကဥပဒေလို့ကြားလိုက်တယ်ဆိုလို့ရှိရင်စောင့်လန့်ကြတာပေါ့နော်အဲ့တော့ဒီဟာဒီကာကွယ်တားဆီးမှုလုပ်တဲ့နေရာမှာအင်မတန်မှအရေးကြီးပြီးတော့မှအကျိုးဆက်ရောက်စေတဲ့အရာတစ်ခုဖြစ်တယ်အဲ့တော့ကျမရဲ့ဟိုပါပေါ့နော်ဒီအနည်း20လောက်လောက်လာခဲ့တဲ့အတွေ့အကြုံရဆိုလို့ရှိရင်ဟိုပြည်သူလူထုဘက်ကလည်းဒီဟာကိုတိတဲ့တိမှုအားနည်းတဲ့ဒါကတပိုင်းတိတဲ့အခါကြလို့ရှင်ခုနကပြောတဲ့လက်တွေ့မှာတကယ်ပေါ့နော်ဥပဒေအတိုင်းလုံးဆောင်မှုအားနည်းတယ်ဆိုတာကိုလည်းကျမတို့တွေ့ရတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးပါကျွန်တော်တော့ရှင်တချို့ပေးစာလေးဖတ်ချင်ပါတယ်ဒီဆွေးနွေးပွဲတက်ဆူပြီးတော့ပေးထားတာပါအရင်ဆုံးဥစိတ်မောင်မေတီလာပြဖို့ထားတဲ့စာကိုကျွန်တော်ချင်းချုပ်ပြီးတော့ဖတ်ပြပါမယ်မြန်မာနိုင်ငံမှာရတဲ့လူကုန်ကူးမှုဆိုတဲ့ခေတ်သစ်ကျွန်းစနစ်ကတော့ပုံစံမျိုးမျိုးနဲ့ဖြစ်နေပါတယ်။ပြည်တွင်းမှာလုတ်ကန်ရှားပါလို့လုတ်လက်မဲ့ဖြစ်နေသူတွေကနိုင်ငံခြားဥတရားဝင်ရောတရားမဝင်မှာငွေကြေးမတန်ဆပေးပြီးတော့ထွက်ကြပါရတယ်။အခြားနိုင်ငံရောက်မှအခက်အခဲတွေ၊ဒုက္ခတွေရထိုနိုင်ငံသားတွေရဲ့လက်ဆင့်ခံရောင်းစားတာခံရပါရတယ်။ပြည်တွင်းမှာလည်းငွေကြေးမတက်နိုင်တဲ့လုတ်လက်မဲ့တွေကိုပွဲစားတွေကမှုဆွဲပြီးတော့နိုင်ငံခြားကိုခိုးထုတ်ခေါ်ယူသွားပြီးတော့ရောင်းစားတဲ့ပုံစံဖြစ်ပါလေတဲ့။မြန်မာနိုင်ငံတွင်းမှာနေလိုခြင်းမရှိတော့တဲ့လူမျိုးသားတွေကရီလန်း၊ကုံလန်းခီးနဲ့ခိုးထွက်ပြီးတော့နိုင်ငံခြားမှာအလုရှားနိုင်ငံခြားပွဲစားတွေကဖမ်းဆီးရောင်းစားခံရတဲ့ပုံစံလည်းရှိပါလေတဲ့။အဲ့လိုပုံစံမျိုးစုံနဲ့လူကုန်ကူးမှုကျွန်းစနစ်တွေဖြစ်နေတယ်လို့သူကမြင်ပါလေတဲ့။နောက်သူပြောတာကတော့အတားဆီးတွေစိန်ခေါ်မှုတွေနိုင်ငံဘဏ္ဍာငွေကြေးခက်ခဲတွေနဲ့ရင်ဆိုင်လုပ်ကန်နေရလို့ခရီးမတွင်နိုင်။နောက်လူကုန်ကူးမှုတားဆီးကိုလည်းအပြည့်အဝထိန်းချုပ်နိုင်ခြင်းမရှိသေးပါကြောင်းဆွေးနွေးလိုပါလေတဲ့။ဒါဥစိတ်မောင်ရဲ့အမြင်ဖြစ်ပါလေ။နောက်ထပ်တော့ရှင်တူရဲ့စာအုပ်လည်းဖတ်ကြည့်ပါလေ။သူကတော့နာမည်မပြောထားပါဘူးခင်ဗျ။သူပြောထားတာကတော့အမှန်တိုင်းပြောရင်တော့ဒီလူကုန်ကူးမှုတွေဟာသိပေမဲ့လို့လူကုန်ကူးတဲ့သူတွေကလည်းတန်အတန်ကြီးယူပြီးတော့ပို့တယ်သွားတဲ့လူတွေကလည်းတန်အတန်ကြီးပြီးပြီးတော့သွားကြတယ်ကျွန်တော်ပြောလို့ရှိရင်နှစ်ဦးနှစ်ဖက်လုံးအထိနာနိုင်ပါတယ်တဲ့ဘာလို့လဲဆိုတော့ visa ဘူးငွေမတက်နိုင်ကြဘူးနောက်တစ်ချက်ကငွေတက်နိုင်ပေမဲ့တစ်ဖက်မှာပါမစ်ရဖို့ချိန်ကလည်းအတိအကျမရှိဘူးဖြစ်နေတော့သူပြောလိုက်လို့ရှိရင်နှစ်ဖက်လုံးအတွက်နင်းနာနိုင်ပါတယ်တဲ့သူကိုယ်တိုင်ကလည်းနိုင်ငံခြားသွားပြီးတော့หนีပြီးတော့အလွတ်လုံနေရ16နှစ်ကြာခဲ့ပါပြီတဲ့ဒါကြတော့တော်ရရှင်ရဲ့အမြင်မှာဒါနဲ့ပတ်သက်လို့ကျွန်တော်ဆက်ဆက်ပြီးတော့ပဲဒီငင်းစားရဲမှုကြီးဦးခင်မောင်လှကိုမေးချင်ပါတယ်ခင်ဗျာခုနကကျွန်တော်ပြောလို့ပါပဲဒီကိစ္စကလည်းပပလိလို့ဖြစ်နေတယ်တရားမဝင်နိုင်ငံခြားထွက်လုလုကြတယ်တရားမဝင်လုလုကြတယ်လူကုန်ကူးမှုတားကောင်ဖြစ်ကြရတယ်အဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့နိုင်ငံတော်ကနေပြီးတော့ကုစားနေတဲ့အခြေအနေအခုဆို MOU လို့ပြဿနာမျိုးပေါ့တခြားနည်းနဲ့ကုစားပြနိုင်မဲ့အကြံဉာဏ်မျိုးတွေပြားရှိပါလားခင်ဗျာဟယ်လို
တခြားနည်းနဲ
့ဟုတ်ကဲ့
တားနေတယ်ဆိုတော့အဓိကကတော့ဒီဒီကဟုတ်ထွက်တယ်ဆိုတာကတော့ဒီအဓိကအနည်းဆုံးလိုက်မယ်ဆိုရင်တော့ကျွန်တော်တို့ကဒီတွင်းမှာဆရာကဆောဆောပြောတယ်လို့ပဲဒီတွင်းမှာအလုပ်ကန်ရှားပါတယ်နံပါတ်1အဓိကချက်ကတော့ဒီတွင်းမှာအလုပ်ကန်ရှိတော့လည်းပဲဒီတွင်းရဲ့တနည်းဝင်ဝင်နဲ့ဒီပရဲ့တနည်းဝင်ဝင်ကွာမှုအဓိကအဲ့အဓိကကနာအဓိကပဲအဲ့တော့ဒီကြေကနာဖြည့်ရှင်းမယ်ဆိုရင်တော့ကိုယ်နိုင်ငံထဲမှာအလုပ်ကန်နံပါတ်1အလုပ်ကန်ခွင့်ရနိုင်ပေါ်အောင်လုပ်ရမယ်နံပါတ်2တနည်းဒုက္ခလာစားပြုမြင့်အောင်လုပ်ကန်တော့ရမယ်ဒါကတော့ဒီလောင်းတန်းပေါ်တော့ချက်ချင်းကြီးနေကြညာခြင်းတော့ဘယ်လိုမှလုပ်လို့မရဘူးအဲ့တော့ဒီနေ့ဒီ one စီးပြီးတော့ဖြစ်လာတဲ့ကိစ္စအဓိကအဲ့ဒါလုံနိုင်ရင်တော့ဒီပြဿနာပြေလည်သွားမှာပေါ့နော်ဒီပဘယ်လိုပဲဖြစ်ဖြစ်ဒီပသွားရင်လို့တော့သွားတာမဟုတ်ဘူးကိုယ့်ဘဝတိုးတက်ဖို့ကိုယ့်ရဲ့ဝင်ဝင်တိုးတက်ဖို့အတွက်သွားကြတာဆိုတော့ကိုယ့်နိုင်ငံမှာကိုယ့်မိသားစုနဲ့တက်တက်ဝင်ဝင်နေပြီးတော့ဒီဝင်ဝင်ရမယ်ဆိုတော့ဘယ်မှနိုင်ငံခြားသွားမှာမဟုတ်ဘူးကြာ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခု
ဘူးရောက်တဲ့ကလေးတွေလည်းဒီလိုဂျပန်ရောက်တဲ့ကလေးတွေလည်းဒီလိုပဲ
ကျွန်တော်နောက်တစ်ခုခုနက
ပြဿနာကတော့နောက်ရှင်းနေရတော့ကျွန်တော်ဥပဒေနဲ့ဒါအရင်ကတော့ကျွန်တော်တို့ကဒီ
ทั้งเด็กเป็นแบบนี้ก็น้องจะโน้ตดีที่มุกฤษีสิ่งนี้มันเกี่ยงตรงกันอะไรเจ้าหน้าแก่ตาสุดเด็ดชีเลยแต่ที่บ้าอุดวายทุกอย่างน้องอาจจะเจ้าหน้านั่งที่ยันน้องไปปีเดียวมาที่บ้าอุดยามวันนี้ว่าไม่ให้ตั้งยาเสียดานเลยเจ้าหน้าตาที่เดียวมีตาเสียดานเปลี่ยนผู้เรียนหายชีเลยแต่ที่นี่ที่ยังคอยเลยเจ้าหน้าเยี่ยงกันชีเลยแต่ที่นี่มันทั้งเด็กเป็นแบบนี้ก็น้องจะโน้ตดีที่เลี้ยงอะไรด้วยที่คุ้มไม่ไหวก็น้องที่เอ็กซ
အနေထားမျိုးဖြစ်နေတယ်။သူတို့မသွားခင်မလာခင်မှာကျွန်တော် awareness တော့ပြီးတယ်။ awareness ပြီးပြီလေဒုက္ခလက္ခဏာများတဲ့အတွက်တွားစစ်ပွားနေကြတာပဲတရားဝင်ရောတရားမဝင်ရောပေါ့နော်
။အဲ့
ဒီမှာတော့လူတိုင်းတော့ဒုက္ခမရောက်ဘူး။တချို့အခါမသိတဲ့လူကတော့နည်းနည်းဒုက္ခရောက်တာပေါ့။ဒါပေမဲ့ဒီဒုက္ခရောက်တဲ့ဆိုတော့ဒါပဇက်ကပြောနေကြတာပေါ့။ကျွန်တော်ကတော့ဒီစင်းစင်းအရာကြည့်ပြီးတော့ပြောတာပေါ့နော်။ဒီကျွန်တော်ကမှဒီပြမငါးနှစ်ပေါ်ကျွန်တော်တို့ကဒီကုန်းကူးတက်ချက်တာဆိုကျွန်တော်တို့ရဲ့အနည်း1990ပုံဆိုတော့20ကျော်လာပြီပေါ့နော်ကျော်လာတာမှမှကျွန်တော်တို့ကငါးနှစ်စီမံကိန်းလောင်းတန်းဆွဲတယ်အဲ့မှမှမှရရပဲရရနှစ်လိုက်စီမံကိန်းစီမံချက်တွေဆွဲတယ်အခုဆိုကျွန်တော်ကတတိယငါးနှစ်စီမံကိန်းရဲ့တတိယနှစ်ကိုရောက်နေပြီ2019-2020ငါးနှစ်စီမံကိန်းဆွဲထားတယ်အဲ့မှအခုတတိယ2019ဆိုတတိယနှစ်ရောက်နေပြီပေါ့နော်အဲ့အဲ့ဒီမှာလည်းဒီလိုပေါ့ကျွန်တော်ကမြင့်ချီလာများကျွန်တော်ကမြို့တော်ကြီးတာဝန်တွေတက်မှတ်တယ် UN Convention ကြီးဝင်တယ်ENP လို့ဆွဲတယ်အခုဆိုသူကဆံမပြောရဲဆံမေးတယ်ကျမောက်မေးလိုက်တဲ့အထက်မှာအဲ့ဒါကျွန်တော်မေးရမယ့်အပေါ့နော်ဒါ ENP လို့နဲ့ပတ်သက်လို့ဘလို
့ ENP
လို့ကကျွန်တော်တို့က2005ခုနှစ်ကဆွဲတာပေါ့နော်အဲ2005ခုနှစ်ဆွဲတဲ့ခုနှစ်ထဲမှာတော့ကျွန်တော် ENP လို့ဒီကနိုင်ငံတကာစံကြီးအမိဆုံးရောပဲအဲ့ဒါကတတ်မှတ်တာဒါကျွန်တော်တတ်မှတ်တာမဟုတ်နိုင်ငံတကာတတ်မှတ်တာပေါ့နော်အဲ့ဒီကျွန်တော်အာဆီယံမှာလည်းတင်ပေအနေနဲ့ဒီဥပဒေကိုသုံးခဲ့ကြတယ်ဒီဥပဒေကိုမိပြီးတော့မှကျွန်မထိုင်းလို့ကျွန်မနိုင်ငံတွေတောင်းတာကိုမိပြီးတော့မှထိုင်းဆိုရင်2000ရှိမှဆွဲတာကျွန်တော်တို့2005မှာဒီပြူတာ
ဟုတ်ကဲ
့အဲ့ဒါကြီးကချင်းချင်းပြောလို့အဲ့ဒီကဘယ်လောက်ပဲ UN Convention နဲ့ညီပါစီ Human Rights နဲ့ဘယ်လောက်ပဲပြည့်စုံပါစီဒါပေမဲ့ဒီနေ့ဒီချင်းချင်းကြော်ကာလအတွင်းမှာတော့ကျွန်တော်တို့က update မဖြစ်ဘူးဆိုတော့အခုတော့ပြန်ပြီးတော့ကျွန်တော် review လုပ်ထားပြီးပြီ
ဟုတ်ကဲ့ကျွန်တော်တို့ဟိုအငယ်ကျွန်တော်တို့ diet လေးလိုက်အစီအစဉ်အချိန်ဆစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဒီရေမူကြီးဥက္ကမောင်လှကူရောနော်ကူကူရောကျွန်တော်တို့ရရှိနေကောကျေးဇူးအများကြီးတင်ပါတယ်ခင်ဗျ diet လေးလိုက်အစီအစဉ်တော့အချိန်ဆစ်သွားလို့ဒီမှာပဲညနာခွင့်ပြီးပါခင်ဗျဟုတ
်ပြီဟုတ်ပြီ
ကိုတန်းညိုအစီအစဉ်ပြီးထုတ်လုပ်သူကိုအောင်အောင်နဲ့အတူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညချမ်း diet လေးလိုက်အစီအစဉ်ကိုပြန်လည်နားဆင်ကြားရတာဖြစ်ပါတယ်အခုတော့သောရရှင်တို့ရဲ့ယုံကြည်ရာတွေကိုမျှဝေထုတ်လွှင့်ပေးနေတဲ့အပတ်စဉ်သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။ကျောင်းစာကြီးတိုက်ဖွံ့ဖြိုးရေးလုပ်ငန်းတွေ School Library Development မှာပါဝင်လှုပ်ဆောင်နေတဲ့မပိုးဣဇာရဲ့ယုံကြည်ရာကိုတင်ပြပေးမှာပါ။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ
်။ဒီမှာကတော့ဒီလက်ရှိဒီကမှာပေါ့နော်ဟိုလွန်ခဲ့တဲ့2015လောက်က community center လေးစသည်လုပ်ဖြစ်တယ်။အာအဓိကတော့ကျမယုံကြည်ရတာတော့ဗာလဲဆိုတော့ဒီလူငယ်တိုင်းမှာပေါ့နော်။အာအခွင့်လူငယ်တိုင်းမှာအရေးချင်းအရေးတွေးရှိကြရတယ်။ဒါပေမဲ့အဲ့ဒီဟာကိုပေါ်ထုတ်ဖို့အတွက်နေရာမရှိရပါနော်။သူတပြင်းတော့သူတို့အဲ့ဒါကိုလှုပ်ဆောင်မှုနေရာမရှိရတဲ့ကြောင့်မို့လို့လူငယ်တွေကသူတို့ရဲ့အခွင့်အလမ်းအာရေးချင်းကိုကြောက်မရဘူးလို့ကျင်းပြတယ်။ဒါကြောင့်မို့လို့ကျွန်တော်ကလွန်ခဲ့တဲ့2015လောက်ကစပြီးတော့ဒီမုံစင်ဒေသမှာပဲ community center လေးကိုစတင်ခွင့်ပြုတယ်။အာပထမဆုံးဒီဟိုပါဘောနော်ဒီ HPE learning ကလုပ်တဲ့ program ကနေပြီးတော့စလုပ်ဖြစ်ခဲ့တာပေါ့နော်။ဆိုတော့အဓိကတော့ဒီ internet e-learning တို့နောက် computer program တို့ပေါ့နော်။စတဲ့ပြင်အဲ့ဒါလေးနဲ့ကျွန်တော်စပြီးတော့မှလုပ်ခဲ့တာပါ။အာအဲ့လိုမျိုးလူငယ်တွေကျွန်တော်တို့ပြောတာကဒီတက္ကသိုလ်လေးခုရှိတော့တက္ကသိုလ်မှာရှိတဲ့ကလေးတွေငယ်တွေကိုအထူးသဖြင့်တော့သူတို့ရဲ့ capacity တွေဒီမှာကျမကတောင်းတနေရနေပြီးတော့မှအာကုညီချင်တဲ့ကတောင်းမလို့အာကျမတို့ငယ်ရွယ်ချင်းချိန်လုံးဝဒီကိုခွင့်ပြုနေရခဲ့ဘူးအာသင်တန်းနေတဲ့ချင်းလို့ရှိရင်ရင်ကုန်မှာတော်တော်ပြီးတော့တက်ရရပါတော့ဆိုတော့အခက်ချင်းများကြီးရှိခဲ့တယ်ဆိုတော့အဲ့ဒီလိုမျိုးအခက်ချင်းကိုကျမတို့စီကလူငယ်တွေကိုမတွေ့ချင်ဘူးဒါကြောင့်မို့လို့ကျမကဒီ2015မှာစပြီးတော့ community center ကိုစပြီးတော့လုပ်ဖြစ်ပါတယ်အဲ့လိုလူငယ်တွေ program လုပ်နေနေမှာဒီ2018လောက်မှာတောင်းဆကြည့်တဲ့ program ကိုပေါ်ပေါက်လာပါတယ်။အဲ့ဒီမှာကျမရဲ့ဟိုပါဘောနော်နောက်ထပ်ရင်းနှီးရဖြစ်ချင်တဲ့ center တစ်ခုကထပ်ပြီးတော့ဖြည့်ခွင့်ရခဲ့တယ်ပေါ့နော်။အာနောက်ဟိုကလေးတွေပေါ့ကလေးတွေဒီနေ့ချင်းမှာဆိုလို့ရှိရင်အာဖုန်းကြီးအသုံးပြုလာကြတယ်တခြားတော့ game ကြီးဆွဲလာတယ်ကလေးကြီးစာမဖတ်ကြဘူးဆိုရဲအမြင်မျိုးရှိကြတယ်။ဒါပေမဲ့ကျမယုံကြည်ရကြလို့ဆိုတော့ပြောလို့ပေါ့နော်ကလေးတွေကစာမဖတ်ချင်တာမဟုတ်ဘူးကလေးကြီးစာဖတ်ချင်တယ်ဒါပေမဲ့သူတို့စာဖတ်ဖို့အတွက် သူတို့ကိုဖန်ပြီးမဲ့စာဖတ်ဖို့တည်းနေရပါတော့သူတို့ကိုစာဖတ်ဖို့ဖန်ပြီးတဲ့အခွင့်အရေးမရှိဘူးနောက်တစ်ခါသူတို့နဲ့လည်းနေရစာပြီးရှိပေါ့ဆိုတော့ဒီ2018လောက်မှာကျွန်တော်ကိုအာတောင်ဆိုင်ရဲ့ project လုပ်မလားလို့မေးလာတဲ့အခါမှာအာကျွန်တော်ကနေပြီးတော့ရေလူချင်းချင်းနဲ့ကိုကျွန်တော်တို့မျိုးအတွက်လုပ်ပေးချင်ပါတယ်ဆိုပြီးတော့အဲ့ဒီမှာစာပြီးတော့ကျောင်းစာပြီးတဲ့မျိုးစာပြီးတော့ပါဝင်ခွင့်ရခဲ့ပါတယ်အဲ့တော့ဒီဟိုပါပေါ့နော်အဲ့ကျအဲ့ဒီ2018ကနေစပြီးတော့မှကျောင်းစာကြီးတိုင်းလုပ်ငန်းကြီးစပြီးလုပ်လာတာဆိုလက်ရှိဖြစ်ပါပဲရှင်။အာအဲ့ဒီဒီနှစ်နှစ်ပြည့်မှလည်းတွေ့လာတာပါလဲဆိုတော့ကလေးတွေအဲစာဖတ်လာကြတယ်။ရင်းနှီးကတော့သူတို့နဲ့လည်းလည်းမီးရဲ့စာအုပ်တွေမရှိရတဲ့။နောက်ဟိုသူတို့ရဲ့ပုံဝင်ချင်းပါပေါ့နော်။စာအုပ်စာပြီးနေမီးစက်တဲ့အနေအထားတွေမရှိရတဲ့တော့သူတို့မဖတ်ဖြစ်ကြအောင်။အခုဆိုလို့ရှိရင်ဒီ develop ကိုတစ်ချိန်တိုင်းတိုင်းကြီးဝင်ကြရတယ်။ဒီရင်သူတို့စာအုပ်တွေဖတ်ကြရတယ်။အဲ့ကြောင့်မလို့ကလေးတွေကဒီဇမားလေးလာတဲ့ဒီနှစ်နှစ်ပြည့်မှဆိုလို့ရှိရင်စာရေးဖတ်လာကြရဲအဲလိုဖတ်လာခြင်းအပြင်သူတို့ရဲ့ဒီအကြောင်းစာရေးမှာလည်းပဲအထောက်အကူဖြစ်တယ်ဒီသူရဲ့အာကိုပိုင်းစွမ်းရည်တိစောက်တဲ့ခါမှာလည်းပဲတရောင်းတမင်းရနေပြီးတော့အထောက်အကူဖြစ်တယ်ဆိုတာကိုသူရှိရပါတယ်အာအဲရာတော့ဒါကျွန်မလက်ရှိတော့သိကြမှာပေါ့နော်ဟိုကိုရဲ့ငွေလေးရဖြစ်ခဲ့ဟိုဖြစ်လာတဲ့စိတ်ကြီးပြီးပေါ့နော်အဲဒါကြောင့်မလို့ကျွန်မဆိုတာပေါ့ဒီစိတ်ချင်းကြီးတာတော့ရိုင်းရိုင်းမှာအာဒီတွေရှိကြရဲအဲ့ဒီအီဒီတွေကိုဖော်ထုတ်ပေးနိုင်တဲ့နေရာတစ်ခုလိုအပ်တယ်။ဒါကြောင့်မလို့ကျွန်မကဒီစင်တာလေးကဒီတစ်ဆင့်အစားပြုပြီးတော့မှအာလူငယ်ဆိုလဲလူငယ်လေးရောက်ကလေးဆိုလဲကလေးလေးရောက်သူတို့ရဲ့တစ်ဆိုင်ရာအခွင့်အရေးရရှိအောင်လို့ကျွန်မအနေနဲ့ပေါင်းကူးပေးရနေအခုလုပ်နေပါတယ်။ဟိုလည်းလုပ်တယ်။နောက်လည်းကျွန်မဆက်ပြီးတော့လုပ်နေအောင်မှဖြစ်ပါတယ်။အာအခုလိုဒီရနေတစ်ဆင့်အာကျောင်းဆက်ကြီးကကျောင်းလေးတွေနောက်ဒီလိုမျိုးအာလူငယ်တွေအတွက်ခွင့်လန်းလေးတွေပြောခွင့်ရတဲ့အတွက်ကြောင့်မလို့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမောဖြူစီစဉ်တင်ဆက်တဲ့အပတ်စဉ်သူယုံကြည်ရအစီအစဉ်ကိုနားဆင်ကြားရတာပါရှင်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလိုတယ်။ဒါမှမဟုတ်လည်းတည်တချင်းတောင်းလိုတယ်ဆိုရင်ဖြင့်ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုဆက်သွယ်နိုင်ကြသလိုကျမတို့ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-239-382-9554ကိုလည်းဆက်သွယ်နိုင်ကြပါတယ်ရှင်။ပြည်ဝအမေရိကန်တရက်ဗုဒ္ဓနေမနခင်အခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနခင်၈နိုင်ကနေ9နိုင်ရက်ထိလိုင်းနိုမီတာ20 25 32တို့ကနေလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်။အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မြို့သက်ကကြီးညာပေးပါမယ်ရှင်
။လန်ဒန်မှာကျင်းပတဲ့ NATO စစ်မဟာမိတ်အဖွဲ့ခေါင်းဆောင်တွေရဲ့အနှစ်80မြောက်နှစ်ပတ်တဲ့အစည်းအဝေးကိုတက်ရောက်နေတဲ့American သမ္မတ Donald Trump ဟာပြည်내သမ္မတ Emmanuel Macron နဲ့သဘောထားမတိုက်ဆိုင်မဲ့အငင်းပွားခဲ့ပါတယ်။မိနစ်40ကြာသတင်းထောက်တွေနဲ့တွေ့ဆုံမင်းမြန်းချိန်မှာ American နဲ့ပြည်내ခေါင်းဆောင်နှိုးကြားအခြေတင်ဖြစ်ခဲ့ကြတာပါ။ NATO ဖွဲ့တွင်ကုန်ကျစရိတ်ဆိုင်ရာကိစ္စအကြမ်းဖက်ဝါဒဆွဲဆိုင်ရာအပြင် Syria ကို Turkey ကျူးကျော်ဝင်ရောက်မှုနဲ့ Russia နဲ့ American တို့ကြားချုပ်ဆိုထားတဲ့လက်နက်ထိန်းချုပ်မှုဆိုင်ရာသဘောတူညီချက်ကနေ American ကနှုတ်ထွက်ခဲ့တာဆုံးပြဿနာရဲ့အတော်များများမှာသဘောထားမတိုက်ဆိုင်မဲ့ဖြစ်ခဲ့ကြတာပါ။အမေရိကန်သမ္မတ Donald Trump ပေါ်မှာတရားဆက်ဆိုအရေးယူနိုင်ရေးအတွက်ကြားနာစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာ American Outdoor ထောက်လှမ်းရေးကော်မတီကအစိုးရအစားတစောင်းကိုအင်ကာနဲ့မှထုတ်ပြန်လိုက်ပါပြီ။အစိုးရအနှစ်ချုပ်မှာသမ္မတ Trump ဟာသူပြန်ပြီးအရွေးခံရေးကိုအထောက်အကူပြုစေမယ်။နိုင်ငံရေးစစ်တပ်လှုံ့ဆော်မှုကိုအခြေခံတဲ့စုံစမ်းစစ်ဆေးနှစ်ရပ်ကိုလှုံ့ဆော်စေချင်တာကြောင့် American နိုင်ငံရဲ့ Ukraine ဆိုင်ရာနိုင်ငံခြားရေးမူဝါဒကိုအပြတ်မောက်လုပ်တဲ့အစီအစဉ်မျိုးနဲ့အမျိုးသားလုံခြုံရေးကိုအားနည်းချိနေအောင်လုပ်ခဲ့တယ်လို့ပြောဖော်ပြထားပါတယ်။အမေရိကန်ရဲ့တရုတ်တို့ကြားနှစ်နှစ်ချီဖြစ်ပွားနေတဲ့ကုန်သွယ်ရေးခွန်ခတ်ဆိုင်ရာအငင်းပွားမှုတွေနှိမ့်နှိုင်းမြပဲဖြစ်နေချိန်မှာအမေရိကန်သမ္မတ Donald Trump ကတရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်အင့်ရဖို့အချိန်အကန့်အသတ်မထားကြောင်း2020သမ္မတရွေးကောက်ပွဲပြီးချိန်နောက်ထိဆောင်ဆိုင်မှာဖြစ်ကြောင်းအင်ကာနေကပြောပါတယ်ရခိုင်ပြည်နယ်ကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဘက်တိုင်းနယ်ကြီးရဲ့ရန်ဂျာမွတ်စလင်တွေထွက်ပြေးရတာနဲ့ပတ်သက်ပြီးလူမျိုးစုံတက်ပြတ်မှုနဲ့ဆွဲဆိုနေအခံရတဲ့မြန်မာနိုင်ငံကိုလူမှုနှိမ့်နာအောင်မလုပ်ဖို့နိုင်ငံတကာ
အတိုင်းဝန်းကိုကက်သလစ်ဘုန်းတော်ကြီးကပန်ကြားလိုက်ပါတယ်
။နောက်ဆုံးရသတင်းတွေကိုဒေါက်ခင်မြတ်သက်ပြောပြခဲ့တာပါ။ဒီမနေ့အတွက်စီစဉ်ထုတ်လို့ရမှုကမှန်ကျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကဂျွန်အလစ်ဆန်ဖြစ်ပါတယ်။ညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ71925တို့ကနေဖမ်းယူနိုင်ဆိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမသင်္ကီးထိုက်ပါ။
This program has come to you from the Voice of America, Washington.